Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ American ပြည်ထောင်စု Washington DC ကနေ2016ခုနှစ် February 5ရက်တောက်ကြနေမနက်ခင် VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင
်မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲကောင်နဲ့အတူညင်ညာပေးမှာပါရှိရဒုက္ခအသည်တွေအတွက်အလှူရှင်များအစည်းအဝေးကနေအလှူရှင်တွေကအကူအညီငွေဖြစ်နဲ့ဒေါ်လာသန်းပေါင်း10,000ကျော်ပေးဖို့ကတိတွေပေးကြပါတယ်စပိန်နိုင်ငံမှာတော့ပထမဆုံးဇီကာရောဂါပိုးအကူခံတဲ့ကိုဝန်ဆောင်မိခင်တယောက်ရှိနေပါပြီအီယော်ရီတိုင်းကလက်ဗတာမြို့မှာည7နာရီကစတင်လောင်ကျွမ်းနေမိဟာည10နာရီကျော်မှပဲငြိမ်းသွားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာရင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးသောရရှင်တွေနားဆင်ကြမှာကမကြခင်တက်လာတော့မဲ့ NLD အစိုးရပထမသက်တမ်းအတွင်းမှာဖွဲ့စည်းပုံပြင်နိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲ
To change the constitution would require not only the military to agree but a referendum on that
မြန်မာရေးအကဲခတ်တွေရဲ့အခုလိုပြောကြားချက်တွေနဲ့အတူ Facebook လူမှုကွန်ရက်တွေမှာပြန့်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးချင်းချောက်မှုနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကစုံစမ်းမှုတွေစတင်နေပါပြီ။တခါရန်ကုန်နဲ့မန္တလေးတိုင်းတွင်းကကျူးကျော်နေထိုင်သူတွေကိုပြန်လည်နေရာချထားပေးဖို့မြန်မာလူခွင့်ရေးကော်မရှင်ကတောင်းဆိုလိုက်တာတွေနဲ့ကမ္ဘာရေးမှာတော့ American ထက်လွတ်တော့နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌနဲ့ VOA တီးသန့်မေးမြန်းခန်းတွေကိုလည်းအခုမနက်နားဆင်ကြရမှာပါ။နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကညင်ညာပေးပါမယ်ရှင်
။ American နိုင်ငံခြားရေးဝန်ကြီး John Kerry က Syria ဒုက္ခသည်တွေအတွက် American ကကူညီထောက်ပံ့ငွေနောက်ထပ်ဒေါ်လာတန်1,000လောက်အစ်စ်ချထားပေးမယ်လို့နိုင်ငံတကာအလှူရှင်များအစည်းအဝေးမှာကတိပေးလိုက်ပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့နိုင်ဖို့အတွက်တဘုံတွေထိန်းချုပ်ထားတဲ့ဒေသတွေမှာတိုက်ခိုက်မှုတွေရပ်ဆိုင်းကြဖို့လဲစီးရီးယားအစိုးရနဲ့ရုရှားတို့ကိုတောင်းဆိုလိုက်ပါတယ်။လန်ဒန်မှာအလှူရှင်များအစည်းအဝေးကိုကြက်တပရင်းတွေကစတင်ခဲ့ပြီးအလှူငွေဒေါ်လာ3,900ထိရနိုင်ဖို့အတွက်ရည်မှန်းခဲ့တာပါ။တနေ့တာကုန်ဆုံးချိန်မှာလှူမယ်လို့ကတိပေးထားတဲ့ငွေဟာဒေါ်လာ10ဘီလီယံအထိရောက်သွားတယ်လို့ဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောပါတယ်။Britain နဲ့အတူ Germany, Norway, Kuwait နဲ့ကုလသမဂ္ဂတို့ကကမကထလို့ကျင်းပတဲ့ Syria အရေးအလှူရှင်နိုင်ငံများအစည်းအဝေးကိုသရုတ်ထအချင်းမြောက်ကျင်းပတာဖြစ်ပါတယ်။ဝန်ကြီး Kerry ကတော့ဒါဟာတကယ်အရေးပါတဲ့တွေ့ဆုံဆက်ဆံမှုတစ်ခုလို့ခေါ်ဆိုလိုက်ပြီး Syria ရဲ့နိုင်ငံရေးနဲ့လူသားချင်းစာနာမှုဆန်ရပြဿနာကတော့မဖြစ်မနေလုပ်ပေးရမယ့်ကိစ္စဖြစ်နေတယ်လို့လည်းပြောပါတယ်။ American နိုင်ငံနေနဲ့ Syria ပြည်သူတွေအတွက်အကူအညီဖြစ်တဲ့နောက်ထပ်ဒေါ်လာ3,600နဲ့တန်ထပ်မံချထားပေးမှာဖြစ်ပြီးနောက်ထပ်တန်ပေါင်း290ကတော့ Jordan နဲ့ Lebanon မှာရောက်နေတဲ့ဒုက္ခသည်ကလေးငယ်တွေအတွက်အထူးသဖြင့်ပညာရေးဆန်ရဖွံ့ဖြိုးတိုးတက်ရေးအထောက်အကူအဖြစ်ပေးမှာဖြစ်ကြောင်းပြောပါတယ်။ဒေါ်လာတန်ပေါင်း1,000ဟာအရင်နှစ်ကလှူရမ်းမယ်လို့ကြေပြူကြတဲ့4ဘီလီယံခွဲတဲ့နှစ်ဆကျော်ပိုးပြီးများနေတာပါ။ဒါဟာနောက်နိုင်ငံအစိုးရတွေအတွက်ဒုက္ခသည်ပြဿနာအရေးပေါ်ကြုံလာရတာကြောင့်လည်းဖြစ်ပါတယ်
။ तुम ကို तुम ဆိုနီယာလို့ခေါ်တဲ့အမျိုးသမီးတူဟာပဲရစ်မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်သတင်းပေးပို့ခဲ့ပြီးမယ်ရဲတပ်ဖွဲ့ဝင်တွေလုံလောက်တဲ့အကာအကွယ်ပေးမှုမရခဲ့ဘူးလို့လည်းပြောကြားလိုက်ပါတယ်။ပြင်သစ်နိုင်ငံ RMC Radio နဲ့ BFM TV တို့မှထုတ်လွှင့်ထားတဲ့အင်တာဗျူးထဲမှာသူ့အတန်ကိုမမှတ်မိအောင်ဖျက်ထားတဲ့အမျိုးသမီးဟာ तुम ကနိုဝင်ဘာလ23ရက်နေ့ကဖြစ်ပွားပြီးလူ130သေဆုံးစေခဲ့တဲ့ပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုကိုဥဆောင်ခဲ့တယ်လို့သတ်မှတ်ထားတဲ့ Islamic ကောင်းဆောင် Abadet Abbas ရဲ့ဝမ်ဝဲညီမ Hasina Ed Bachelan နဲ့မိတ်ဆွေဖြစ်ခဲ့တယ်လို့ဆိုပါတယ်။သူမရဲ့ပြောကြားချက်အရသူမရဲ့မိတ်ဆွေ Hasina Ed Bachelan ကို Belgian နိုင်ငံကဖုန်းခေါ်ဆိုပြီး Paris မြို့အပြင်ဘက်မှာရဇုံတယောက်ကိုလာခေါ်ဖို့ညွှန်ကြားခံခဲ့ရတဲ့အတွက်အဲ့ဒီနေရာမှာ Abbas နဲ့တွေ့ခဲ့တယ်လို့ဆိုပါတယ်။ Abbas က Paris မြို့ကဖေးဆိုင်တိုက်ခိုက်မှုကိုသူ့လုပ်ခဲ့တာဖြစ်တဲ့အကြောင်းနဲ့အနာဂတ်မှာတိုက်ခိုက်မှုတွေဆက်လုပ်မယ့်အစီအစဉ်ကိုပြောပြခဲ့ပြီးသူဟာစီးရီးယားကလာတဲ့တခြားနိုင်ငံသားတွေနဲ့ပြင်သစ်နိုင်ငံကိုဗီဇာမပါဘဲဝင်လာတာလို့ပြောပြခဲ့ပါတယ်။အဘတ်စ်နဲ့ဝမ်ဝဲညီမတို့ဟာရက်အနည်းငယ်ကြာမှရဲတပ်ဖွဲ့တွေဝင်နေတဲ့ပြစ်ခတ်မှုတစ်ခုအတွင်းမှာတေဆုံသွားခဲ့တာဖြစ်ပါတယ်။သူမဟာရဲတွေကိုအကြောင်းကြားခဲ့ပြီးတဲ့နောက်ရဲတွေရဲ့လုံလောက်တဲ့ကောက်ွယ်ပေးမှုမရခဲ့တဲ့အကြောင်းလည်းပြောခဲ့ပါတယ်။
ကိုဝန်ဆောင်မိခင်တူမှာဇီကာဗိုင်းရပ်စ်ပိုးတွေ့ရကြောင်းစပိန်ကျန်းမာရေးဝန်ကြီးဌာနကချက်သပရီးနေမှာအတည်ပြုလိုက်ပါပြီ။ဒါကဥရောပမှာပထမဆုံးဇီကာရောဂါဖြစ်ပွားသူဖြစ်ပါတယ်။သူမဟာကိုလံဘီယာကိုတောက်ရောက်ဆင်တွင်ကူးစက်လာပုံရပြီးအခုသူမရဲ့ကိုဝင်ဟာ၄လကျော်နေပြီလို့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။သူမဟာဇီကာရောဂါဖြစ်ပွားနေတဲ့နိုင်ငံတွေကိုတောက်ရောက်လဲပတ်ခဲ့တဲ့နောက်ပိုင်းပြန်လာချိန်မှာဒီရောဂါလက္ခဏာတွေ့ရသူ9ဦးထဲက1ဦးလို့လည်းပြောပါတယ်။ဒါအပြင်သူမအရှေ့မြောက်ပိုင်းကာတာလိုနီးယားဒေသထဲမှာဆေးကုသမှုခံယူနေတယ်လို့လည်းပြောပါတယ်။ ကိုလံဘီယာအမျိုးသားကျန်းမာရေးဌာနကတော့သူတို့နိုင်ငံမှာဇီကာဗိုင်းရပ်စ်ကိုအခုဆက်ခံရသူပေါင်း 2,298 ဦးရှိနေပြီးအဲ့ဒီထဲမှာကိုဝန်ဆောင်မိခင်လောင်က 2,116 ယောက်ပါတယ်လို့ပြီးခဲ့တဲ့သတင်းပတ်မှာပြောပါတယ်ဒီကြေညာချက်ကို January 30ရက်နေ့ကထုတ်ပြန်တာဖြစ်ပြီးဇုံတွဲတွေအနေနဲ့ကိုဝန်ယူဖို့6လကနေ8လလောက်ထိရွှေ့ဆိုင်းဖို့အကြံပေးပါတယ်လောလောဆယ်ဇီကာရောဂါအတွက်ကုသစရာဆေးမရှိသေးပါဘူးဒါပေမဲ့ကာကွယ်ဆေးထုတ်နိုင်ဖို့နိုင်ငံတကာဆေးကုမ္ပဏီတွေအပြင်းထန်ကြိုးပမ်းနေကြပါတယ်
WikiLeaks website တိဆောင်သူ Julian Assange ဟာလန်ဒန်မြို့ကအီကွေဒေါ်တန်ရုံထဲမှာမတရားသဖြင့်ထိမ့်သိမ်းခံထားရတာဖြစ်တယ်လို့ကုလသမဂ္ဂခုံရုံးတစ်ခုကတွေ့ရှိခဲ့တဲ့အကြောင်းဆွီဒင်နိုင်ငံကအမှုလိုက်ရရှိတွေကပြောကြားခဲ့ပါတယ်သူကိုအခုလိုပိတ်လောင်ထားတာဟာသူဆွဆွဲခံထားရတဲ့ဆွီဒင်နိုင်ငံမှာဖြစ်ပွားခဲ့တယ်ဆိုတဲ့မတိုင်းမှုပေါ်လဲတက်ရောက်မှုမရှိဘူးလို့ပြောပါတယ်ဆွီဒင်နိုင်ငံရဲ့ဥပဒေတွေအရဒီအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာလက်ရှိစစ်ဆေးမှုအပေါ်မှာတက်ရောက်မှုမရှိဘူးလို့တရားစွဲဆိုရအာဏာပိုင်တွေကကြာတာပရင်းတွေကထုတ်ပြန်လိုက်ပါတယ် Julian Assange ဟာဆွီဒင်နိုင်ငံကိုပြန်ပို့တာမခံရဘူး2012ခုနှစ်ခရဲကလန်ဒန်မြို့ကအီကွေဒေါ်တန်ရုံထဲမှာနေထိုင်နေခဲ့တာပါသူကိုမတိုင်းမှုအတွက်ဆွဆွဲခံထားရတဲ့အတွက်စုံစမ်းစစ်ဆေးဖို့အလိုရှိနေတာဖြစ်ပြီးတော့သူကတော့ဒီဆွဲချက်ကိုညှင်းဆန်ထားပါတယ် Julianအက်စေ့ကသူ့ကိုဆွီဒင်နိုင်ငံကိုလွှဲပြောင်းပေးပြီးအဲ့ဒီကနေတဆင့်အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းမှုအတွက်မတိုင်းမှုနဲ့မမှန်မကန်ဆွဆွဲထားတယ်လို့ပြောကြားခဲ့ပြီးတော့ဒီပြောကြားချက်နဲ့ပတ်သက်လို့ကုလသမဂ္ဂမတရားထိမ့်သိမ်းခံရခြင်းဆိုင်ရာလုပ်ငန်းအဖွဲ့ကစုံစမ်းစစ်ဆေးနေကြတာဖြစ်ပါတယ်ဒီအဖွဲ့ရဲ့တရားဝင်အစီရင်ခံစာကိုတောက်ကြနေမှာထုတ်ပြန်မှာဖြစ်ပါတယ
် UAE ဘီဝီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အေအော်ရီတိုင်းလက်ပတာမြို့မှာကြက်တပရင်းနေ့ည8နာရီလောက်ကစပြီးကန္နာ9ရပ်ကွက်အလဲလောက်မှာမီးလောင်မှုစတင်ဖြစ်ပွားခဲ့ပါတယ်။ကန္နာကလူနေရပ်ကွက်ဖြစ်တဲ့မြို့ရဲ့စီးပွားရေးအချက်အချာကြတဲ့ဗဇွန်တိုင်ကနန်းတိုင်9တိုင်တွေရှိတဲ့နေရာမှာလောင်ကျွမ်းတာဖြစ်ကြောင်းလက်ပတာမြို့ကဦးအေးမြင့်က VOA ကိုပြောပါတယ်
။ဟုတ်ကဲ့9ရပ်ကွက်နဲ့4ရပ်ကွက်ကတခါရဲ့ဆက်နေရတယ်။9ရပ်ကွက်အလဲလောက်ကနေပြီးတော့ဒီ4ရပ်ကွက်အဖက်ကိုရှင်းချသွားပြီးတော့ဒီကန္နာတိုင်းတန်းလုံးပေါ့။အိမ်တန်းကုန်သွားတာပေါ့။တကယ်အချက်အချာကြတဲ့စီဝါရီသမားတွေရေကုန်ကုန်ရတော့နိုင်ငါးတိုင်းကနန်းတိုင်းပေါ့တိုင်တွေကုန်ကုန်ရတော့ဘယ်အဆောက်လောင်နေသူကတော့မတည်သေးဘူးမှတိတိကျကျလေဌာနဆိုင်ရာတော့လိုက်တော့လိုက်နေတာပေါ့အခုကမီးနှုတ်ကလုံးဝနိုင်သွားပြီမီးလောင်တဲ့အချိန်တော့မြောက်လီရှင်းနေရတဲ့ကျွန်တော်တို့ကကားနာပဲချောင်းပဲသူကတောက်ချောက်ရှင်းသွားမြို့ပေါ်မတက်တော့ဘူးတော်သွားတာပေါ့အနေဘလူးကအတိအကျမရှိခလေးတွေပါလေအကုန်လုံးလူကြီးတွေအကုန်လွတ်ပါလေသူကအိမ်ကြီးရတာကုန်ကုန်တာပေါ့သူကဒီတိုင်းထွက်ပြေးကြရတာပေါ့
လူနေရက်ွက်ထဲကဆိုင်တဆိုင်ကနေစတင်လောင်ကျွမ်းတာဖြစ်ကြောင်းသတင်းတွေထွက်နေတယ်လို့လည်းပြောပါရယ်မိဟာ9ရက်ွက်ကတချို့နေရာတွင်နဲ့4ရက်ွက်တခုလုံးကိုလောင်ကျွမ်းခဲ့ပြီးည10:10မိနစ်လောက်မှငိမ့်သွားတာပါလက်ပတာမိတက်ကချက်ချင်းလာရောက်ငိမ့်တက်ခဲ့တယ်လို့မြို့ကန်တွေထဲကရေရောင်းတဲ့ရေတင်ကားတွေတင်မကပဲအနာကအမြောင်းများကမိတက်ကားတွေပါလာဝိုင်းကူကြပေမဲ့လမ်းတွေကချင်းမြောင်းတဲ့အတွက်မိငှိမ့်ရမှာအခက်အခဲတွေရှိတယ်လို့ပြောပါရယ်မိလောင်မှုကြောင့်ထိခိုက်ဒဏ်ရာသူမရှိပေမဲ့အပျက်စီးတော့အတော်များတယ်လို့ခန့်မှန်းနေကြတာပါ
တရုတ်နိုင်ငံရဲ့တရားဝင်အလုပ်လက်မဲ့နှုံနှားဟာမနှစ်က 4.2 ရာခိုင်နှုန်းရှိတဲ့အတွက်ကောင်းမွန်တဲ့အလုပ်ကင်ဈေးကွက်အခြေအနေရှိနေတယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။အချို့သောသုံးသက်သူတွေကတော့အစိုးရရဲ့အလုပ်လက်မဲ့ကိန်းဂဏန်းတွေကိုမေးခွန်းထုတ်နေကြပြီးကမ္ဘာပေါ်မှာဒုတိယအကြီးဆုံးဖြစ်တဲ့တရုတ်ရဲ့စီးပွားရေးနှေးကွေးလာနေတဲ့အတွက်လာမယ့်နှစ်တွေအတွင်းအလုပ်ကင်ဈေးကွက်ပေါ်မှာဖိအားတွေကျရောက်လာမယ်လို့ဆိုကြပါတယ်။မနှစ်ကတရုတ်နိုင်ငံရဲ့မြို့ပြလုပ်သားတွေအကြားမှာအလုပ်လက်မဲ့ရာခိုင်နှုန်း 4.2 ရာခိုင်နှုန်းရှိခဲ့တယ်လို့ဗိုလ်တဖူးနေကထိတ်တန်းစီးပွားရေးအစီအစဉ်ချမှတ်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကအလုပ်လက်မဲ့နှုံနှားဟာအစိုးရကသတ်မှတ်ထားတဲ့ 4.5 ရာခိုင်နှုန်းအောက်မှာပဲရှိနေခဲ့တယ်လို့အမျိုးသားတိုက်တက်ရေးနဲ့ပြည်ဝင်ပြောင်းလဲရေးကော်မရှင်ဥက္ကဋ္ဌဆူဆီယာရှီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
တရားဝင် drone ယာဉ်တွေကိုပစ်ချနိုင်မှုအတွက်တိုင်းငှက်လုံးငှက်ရဲမျိုးတွေကိုလေ့ကျင့်တင်ကြားပေးတဲ့စမ်းသပ်စီမံကိန်းတစ်ခုကို Netherlands နိုင်ငံကရဲတွေစမ်းသပ်နေပါတယ်အခုခါမှာရိုးရိုးတမ်းတမ်းပြည်သူတွေရဲ့ drone ယာဉ်တုံးဆက်မှုတိုးလာနေတယ်လို့မတမာသူတွေလက်ထက်ဒီနည်းပညာမျိုးရောက်သွားမယ်ဆိုရင်အနှောက်အယှက်ဖြစ်လာနိုင်တယ်လို့အန်ရဘာရှိလာနိုင်တာပါဒါကြောင့် drone ယာဉ်အငဲစားလေးတွေကိုထိုးချတာသူတို့လက်သေးတွေနဲ့ကုတ်ဖန်းတာလိုမျိုးလုပ်နိုင်အောင်တိုင်းငှက်တွေနဲ့တခြားငှက်ရဲမျိုးတွေကိုလေ့ကျင့်တင်ကြားပေးတဲ့ The Hague အခြေစိုက်ကုမ္ပဏီတစ်ခုနဲ့အတူသူတို့ရဲတပ်ဖွဲ့ကလှုပ်ဆောင်နေတယ်လို့ Netherlands ရှက်တပ်ဖွဲ့ကမက်ကယ်ဘီတင်ကအခုလိုပြောပါတယ်ဒ ီရင်တွေအတွက်ဒံပြန်တိုက်ခိုက်ရေးလုပ်တဲ့နေရာမှာအကောင်းဆုံးတစ်ခုကငှက်တွေဖြစ်ပြီးလိုအပ်တဲ့အချိန်မှာသူတို့ကိုထုတ်သုံးနိုင်အောင်အသင့်ဖြစ်နေဖို့အတွက်လှုပ်ဆောင်တာဖြစ်ကြောင်းငှက်တွေနဲ့ဆန်းသက်မှုတွေကိုကြည့်ရင်ထိရောက်မှုရှိတယ်လို့လည်းပြောပါတယ်ကန့်သက် area ထဲမှာပြန်တန်းလာတဲ့ drone ရင်တွေကိုဖမ်းဆီးရမှာငှက်တွေပင်ကိုအေးသွေးကိုအသုံးချနိုင်တယ်လို့လည်းပြောပါတယ်။တိတ်ငှက်တွေဟာ drone ရင်တွေဖမ်းဖို့လေ့ကျင့်ရမှာအခက်အခဲမရှိပေမဲ့ပုံစံမျိုးစုံအရွယ်မျိုးစုံရှိတဲ့ရင်တွေတဲကအရွယ်သိပ်ကြီးနေရင်တော့သူတို့လက်သေးနဲ့ကုတ်ပြီးဖမ်းဖို့ရအခက်ခဲနေတာတွေ့ရပါတယ်။လက်နဲ့တွေမူးရဲ့ဆေးဝါးတွေလိုမျိုးတရားဝင်ပစ္စည်းတွေတရားမှာတုံးတဲ့ drone ရင်တွေကိုဖမ်းဆီးရမှာတိတ်ငှက်တွေကထိရောက်မှုရှိတယ်လို့လည်းပြောပါတယ်။
ကွာလာလမ်ပူမြို့ကနေဘေကျင်းမြို့ကိုပြန်တန်းနေစဉ်ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်း MH370 လေယာဉ်ပျောက်ဆုံးနေခဲ့တာနှစ်နှစ်နီးပါးကြာသွားတဲ့နောက်အမေရိကန်လုပ်ငန်းတစ်ခုကဒီလေယာဉ်ကိုရှာဖွေဖို့စူးစမ်းနေပါတယ် Phoenix International လို့ခေါ်တဲ့ဒီကုမ္ပဏီဟာအိန္ဒိယသမုဒ္ဒရာထဲမှာ Dutch Timor 3စီးနဲ့အတူပူးပေါင်းပြီးသမုဒ္ဒရာတောင်ပိုင်းဩစတြေးလျကန်ယူတန်းအနောက်ပိုင်းကြီးအောက်မှာရှာဖွေမှာဖြစ်ပါတယ်ဒီကုမ္ပဏီဟာအတန်လိုင်းအသုံးပြုတဲ့ဆိုနာနည်းပညာကိုအသုံးပြုပြီးသမုဒ္ဒရာကျမ်းပြင်ကိုရုပ်ပုံရေးဆွဲပြီးရှာဖွေမှာဖြစ်တယ်လို့လည်းသိရပါတယ်
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ NLD အစိုးရလက်ထက်မှာဖွဲ့စည်းပုံဥပဒေပြင်ဖို့ဘလောက်ဖြစ်နိုင်တယ်လဲ။နိုင်ငံရေးသုံးသပ်သူတချို့ရဲ့အမြင်တွေကိုကြည့်ရအောင်ပါရှင်။ဒေါက်တာဆန်းစုကြည်တမရဖြစ်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင် NLD ပါတီနဲ့စစ်တပ်အကြားအချိန်ယူပြီးတော့ယုံကြည်မှုတိစောက်ဖို့နဲ့သဘောတူညီမှုတွေထပ်ယူဖို့လိုအပ်တဲ့အတွက် NLD အစိုးရပထမသက်တမ်းအတွင်းမှာတော့ဖြစ်နိုင်ခြေနည်းတယ်လို့အမေရိကန်နိုင်ငံခြေဆိုင်မြန်မာရေးသုံးသပ်သူတွေကပြောကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါအောင်ရှင်။
NLD ပါတီကဥဆောင်တဲ့လွှတ်တော်အစည်းအဝေးတွေကိုအခုအပတ်မှာစတင်ကျင်းပပြီးခဲ့တဲ့နောက် NLD ပါတီခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုသမရအဖြစ်တင်မြောက်နိုင်မှုပုံမှန်59စကိုယာယီဆိုင်းငံ့ထားဖို့ NLD ပါတီဝင်တွေကပြင်ဆင်နေတယ်ဆိုတဲ့သတင်းတွေပေါ်ထွက်လာတာနဲ့ပတ်သက်ပြီးတမရော်သားကိုယ်စားလှယ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းပဲဆောင်ရွက်သွားမယ်လို့တမရော်သားကိုယ်စားလှယ်ဗိုလ်ချုပ်တောက်ထွန်းကမနေ့က VOA ကိုပြောဆိုခဲ့ပါတယ်အလားတူပဲမြန်မာစစ်တပ်ကထုတ်ဝေတဲ့မြဝတီသတင်းစာမှာလည်းပုံမှန်59စကိုမပြင်ဆင်သင့်ဘူးဆိုတဲ့ဆောင်းပါးကိုမကြသေးမီကပုံနှိပ်ဖော်ပြခဲ့ပါတယ်အမေရိကန်နိုင်ငံဂျော့ဂျ်တောင်းတက္ကသိုလ်အာရှရေးရာလေ့လာရေးဌာနကမြမအရေးကျွမ်းကျင်သူပေါမော့ခဒေါက်တာဒေးဗစ်စတိန်ဘတ်ကတော့လက်ရှိအခြေအနေမှာဒေါန်ဆန်းစုကြည်အနေနဲ့တမရဖြစ်လာနိုင်ခြင်းအလွန်နှေးပါတယ်လို့ပြောပါတယ
် I think the likelihood at the immediate time is very small to change the
policy ဒီခြေနေမှာဒေါန်ဆန်းစုကြည်အနေနဲ့တမရဖြစ်ဖို့ဖြစ်နိုင်ခြင်းနှေးပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ဆိုရင်စစ်တပ်ကသဘောတူညီဖို့လိုအပ်တဲ့အပြင်တစ်ချိန်ချိန်မှာလူမှုဆန္ဒခိုင်ဝဲပါလို့ဖို့လူဦးမှာပါအဲ့လိုဖြစ်နိုင်ဖို့စောပါသေးတယ်စစ်တပ်က NLD ပါတီအပေါ်ယုံကြည်မှုရှိဖို့လိုသလိုဒေါအောင်ဆန်းစုကြည်အပေါ်လည်းယုံကြည်မှုရှိဖို့လိုအပ်ပါတယ်ဒီလိုယုံကြည်မှုဟာအချိန်ယူပြီးတည်ဆောက်မှဖြစ်လာနိုင်တဲ့မျိုးပါ
အခြားမြမအရေးကျွမ်းကျင်သူတဦးဖြစ်တဲ့ Washington DC အခြေစိုက် Carnegie Endowment for International Peace အဖွဲ့က Vikram Nehru ကဒီပုံမှန်59စကိုပြင်ဆင်ဖို့အတွက်ဆိုရင် NLD ပါတီအစိုးရသက်တက်လာပြီးတဲ့နောက်စစ်တပ်ရဲ့ယုံကြည်စိတ်ချမှုကိုရပြီးတဲ့အချိန်မှသာလျှင်ဖြစ်နိုင်မှာဖြစ်ပြီးတော့လက်ရှိသမရတပ်တန်းအတွင်းမှာတော့ဖြစ်နိုင်ခြင်းနည်းတယ်လို့ပြောပါတယ
်။ Aung San Suu Kyi from becoming the president has been a position that they have maintained for a long time. So
Aung San Suu Kyi ကိုသမရဖြစ်ခွင့်ပိတ်ပင်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ဖို့တမရကိုယ်စားလှယ်တွေရည်စူးထားတာဟာသိတော့အံ့ဩစရာမရှိပါဘူးဖြစ်နိုင်တာကတော့အစိုးရအသစ်တက်လာပြီးတဲ့နောက်အချိန်တိုင်းတာတစ်ခုအထိ NLD အစိုးရရဲ့အုပ်ချုပ်မှုကိုစောင့်ကြည့်ပြီးတဲ့အခါဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်ပေါ်ယုံကြည်မှုရှိလာမယ်ဒါပြင်စစ်တပ်ကိုထိခိုက်မဲ့လှုပ်ဆောင်ချက်တွေမလုပ်ဖို့သဘောတူညီမှုယူနိုင်မယ်ဆိုရင်တော့သူတို့အနေနဲ့ဖွဲ့စည်းပုံကိုပြောင်းလဲဖို့သဘောတူနိုင်ပါတယ်ဒါပေမဲ့အခုလိုအပြောင်းလဲကာလမှာတော့ဖြစ်လာနိုင်ချေနည်းပါတယ်
Washington DC အခြေစိုက် CSIS အဖွဲ့အရှိတောင်အာရှလေးလာရေးဌာနကမြမအရေးသုံးသက်သူဖုံငွင့်ဝင်ကတော့ဒေါန်ဆန်းစုကြည်တမရဖြစ်ဖို့အတွက်အချက်နှစ်ချက်ပေါ်မူတည်တယ်လို့ပြောပါတယ်
A number of senior officials from the NLD have said that
NLD ပါတီကတာဝန်ရှိသူတွေကသူတို့အနေနဲ့ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးကိုဦးစားပေးလို့မှမဟုတ်ဘူးလို့အစောပိုင်းကပြောဆိုခဲ့ကြပါတယ်ဒါပေမဲ့လွှတ်တော်သစ်ကိုစတင်ပြီးမကြခင်မှာပဲဒီရည်တည်ချက်ကနေဒေါန်ဆန်းစုကြည်တမရဖြစ်ခွင့်ရဖို့ပုံမှန်59စလုံးကိုဘလို့ဆိုင်းငံ့မလဲဒါမှမဟုတ်ကင်းလွတ်ခွင့်ရအောင်လုပ်မလဲဆိုတဲ့အနေအထားကိုပြောင်းလဲသွားပါတယ်အပြောင်းလဲဖြစ်ဖို့ကတော့အချက်နှစ်ချက်ပေါ်မူတည်ပါတယ်ဒေါအောင်ဆန်းစုကြည်နဲ့စစ်တပ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နှစ်ဦးကြားမှာသဘောတူညီမှုတစုံတရာရခဲ့မယ်ဆိုရင်ဒေါအောင်ဆန်းစုကြည်တမရဖြစ်ဖို့ဖြစ်နိုင်ပါတယ်န နောက်တစ်ခုကတော့အဲ့ဒီပုံမှန်59စာလုံးကိုယာယီဆိုင်ငံ့လိုက်တာမျိုးလှုပ်ဆောင်နိုင်မယ်ဆိုရင်လည်းဖြစ်နိုင်ပါတယ
်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်59စာအရသမရတာဝန်ထမ်းဆောင်မဲ့သူအနေနဲ့ကိုရိုင်းဒါမှမဟုတ်မိဘဆွေမျိုးသားသမီးခင်မွန်ဇနီးစားတဲ့သူတွေကနိုင်ငံသားသားဒါမှမဟုတ်တိုင်းနှဘာသားအဖြစ်ခံယူထားသူမဖြစ်စေရလို့ဖော်ပြထားတာပါလက်ရှိအခြေအနေမှာဒေါန်ဆန်းစုကြည်ရဲ့သားနှစ်ဦးစလုံးဟာပြည်ထောင်နိုင်ငံသားတွေဖြစ်နေတာကြောင့်သမရဖြစ်ဖို့ခက်ခဲနေတာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပုံမှန်59စအပါအဝင်အဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအတွက်ဥဆောင်ကြိုးပမ်းခဲ့တဲ့ဦးထွန်းထွန်းဟိန်ကိုပြည်သူ့လွှတ်တော်ရဲ့ဥပဒေချမ်းကော်မတီဥက္ကဋ္ဌအဖြစ်ခန့်အပ်ခဲ့ပြီးဖြစ်ပါတယ်။ NLD ပါတီဘက်ကနေဒီပုံမှန်59စကိုပြင်ဆင်မှုဒါမှမဟုတ်ဆိုင်းငံ့မှုလှုပ်ဆောင်နေတယ်ဆိုတဲ့သတင်းတွေပေါ်ထွက်နေပေမဲ့ NLD ပါတီဘက်ကတော့အတည်ပြုပြောဆိုခြင်းမရှိသေးပါဘူ
း။ NLD အစိုးရရဲ့ပထမသက်တမ်းတွင်မှဖွဲ့စည်းပုံပြင်ဖို့မလွယ်သေးဘူးလို့မြမရေးအကဲခတ်တွေကသုံးသပ်ခဲ့ကြတာပါရှင်။ဒါနဲ့တဆက်တည်းပဲ NLD ပါတီရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးနဲ့ပတ်သက်တဲ့သတင်းတွေလည်းထွက်နေပါဗျ။ Facebook လူမှုကွန်ရက်စာမျက်နှာမှာဒေါအောင်ဆန်းစုကြည်ကိုရည်ရွယ်ပြီးတော့အသက်အန္တရာယ်ချင်းချောက်ရေးသားခဲ့သူကိုတက်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့တွေကစုံစမ်းရှာဖွေမှုတွေလုပ်ခဲ့ပေမဲ့အခုချိန်ထိအတည်ပြုနိုင်ခြင်းမရှိသေးဘူးလို့ရဲဘက်က VOA ကိုပြောပါဗျ။ဒေါအောင်ဆန်းစုကြည်တမရမဖြစ်အောင်ကန့်သက်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ59စာလုံးကိုလွှတ်တော်မှာဆိုင်းငံ့ထားပြီးတမရဖြစ်အောင်ဆောင်ရွက်မဲ့နီးလန်းကို NLD ကစ조사နေတယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာအခုလိုဒေါအောင်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုချိန်ချောက်တဲ့အသံတွေထွက်ပေါ်လာတာကြောင့်မလို့သူ့ရဲ့လုံခြုံရေးအတွက်ဘလောက်အတိုင်းတာထိစီစဉ်ဆောင်ရွက်ထားတယ်လဲဆိုတာကိုလူများစိတ်ဝင်စားနေကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မန်ရင်ချင်းနိုင်ကပြောပြပါအောင်ရှင်
ရဲလွင်မြင်းဆိုပြီးအင်္ဂလိပ်လိုပေါင်းထားတဲ့အမည်ရင်းကိုပိုင်ဓာတ်ပုံနဲ့ဖွင့်ထားတဲ့ Facebook မှာဒေါအောင်ဆန်းစုကြည်ကိုရည်ရွယ်ပြီးပုံမှ59စာလုံးကိုဆိုင်းငံ့မယ်ဆိုရင်တနက်နဲ့တေအောင်တက်ပေးမည်ဆိုပြီး February လ3ရက်နေ့ကရေးသားခဲ့တာပါဒါအပြင်ရဲလွင်မြင်းနာမည်နဲ့ရန်ကုန်နေရက်လိပ်စာနှစ်ခုအပါအဝင်ဖုန်းနံပါတ်တွေလည်းနိုင်ပိုင်းအတွင် Facebook အတော်များများမှာပြန့်နှံ့သွားခဲ့တာကြောင့်တက်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့တွေဘက်ကလိုက်လံစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ကြပါတယ်တာမွေမြို့နယ်လိပ်စာနဲ့ဖော်ပြထားတာကြောင့်တာမွေရဲစခန်းဘက်က Facebook ပိုင်ရှင်ရဲလွင်မြင့်နေထိုင်ကြောင်းဟိုမဟုတ်တွားရောက်စုံစမ်းခဲ့ပေမဲ့အတည်ပြုနိုင်ခြင်းမရှိကြောင်းကိုတိုင်လိုက်လံစုံစမ်းစစ်ဆေးခဲ့တဲ့ရဲအရာရှိတဦးက VOA ကိုအခုလိုပြောပါတယ
်။ဟောလိပ်စာတွားအတည်ပြုဆောင်ပါဗျ။ဟုတ်ကဲ့။တာမွေရဲကောင်ရာဇာရာဇာတည်ညံလမ်းလို့ရှိပါတယ်ဗျ။တာမွေမြစ်တမျိုးရက်ွက်ရာဇာတည်ညံလမ်းလို့ရှိပါတယ်။ဒါမှမဟုတ်အဲ့လိုရာဇာတည်ညံလမ်းအတွင်းမှာတိုက်68A အခန်း101ဆိုရလိပ်စာရှိဖို့မရှိပါဘူးဗျ။ရဲလွန်မြေဆိုရပတ်သက်ရကျွန်တော်ရက်ွက်အချိုးကြီးမှုလည်းမေးကြည့်ပါရစေ။သူတို့လည်းဒီရဲလွန်မြေ Facebook စာမျက်နှာနဲ့ကြည့်ပါဗျ။အမကျွန်တော်စုံစမ်းကြည့်ရဒီရက်ွက်မှာလည်းရဲလွန်မြေဆိုတာချားလိုက်ချပူးခြင်းလည်းမရှိပါဘူး။ဒီလိပ်စာမှာလည်းသူ Facebook မှာတင်တဲ့လိပ်စာလည်းမရွေးနေပါဗျ။ကျွန်တော်ရသာတက်ကြနာတော့ရှိပါတယ်။အမကျွန်တော်ပြောတိုက် 68A အခန်း100ပြည့်ဆိုမရှိပါဘူးဗျ
။ခုလိုမျိုးဒီ Facebook မှာတိုင်းပြည်ဒီခေါင်းဆောင်တဦးရဲ့လုံခြုံရေးနဲ့ပတ်သက်ပြီးအဲ့လိုချင်းချောက်ရေးတာတွေဘာတွေကြတော့ဒါတကယ်ဖြစ်နိုင်မဖြစ်နိုင်ဒီတာဝန်ရှိသူတွေဘက်ကဘယ်လိုဆောင်ရွက်နေတယ်လဲပေါ့နော်လုံခြုံရေးနဲ့ပတ်သက်ရင
်ဟိုကျွန်တော်ဒီပြည်သူလူထုကစိတ်ဝင်စားတဲ့ဟောပေါ့နော်ဒီပြည်မှုတွေအဲ့ကျွန်တော်ဒီ Facebook မှာတင်လာတဲ့မူခင်းပတ်သက်ပြီးကျွန်တော်တာဝန်ပိုင်းမှာရှိတဲ့ဒီဖြစ်စဉ်တွေပါလို့ရှိရကျွန်တော်အချင်းချင်းဒီလူကြည့်တွေလမ်းညွှန်ချေရပါဘူးနော်ကျွန်တော်အချင်းချင်းအတူတူဆောင်ရွက်ပါတယ်ဟုတ်ကဲ့ဒီဆိုရင်မှာဖုန်းနံပါတ်တွေလည်းရတယ်ရဲလူမြင့်ကျွန်တော်ပိုင်းမှာကြောက်တာဝန်ပိုင်းမှာကြောက်ကျွန်တော်ဒီကိုမင်းကြီးပိုက်တွင်းမှာကျွန်တော်စုံစမ်းဆုံးမလာရအောင်ကဲ
အဲ့တော့မရှိဘူးဆိုတော့အခုဘယ်လိုဆက်လုပ်ဖို့ရှိလဲရှင
်ဟုတ်ကဲ့ပါကျွန်တော်ဒီပေါ်ပြလိပ်စာကြောင့်ကျွန်တော်တို့အနေနဲ့စာမှုမျက်နှာမှုစီကျွန်တော်တင်ပို့ပါရအောင်ကဲကျွန်တော်ကပုံမှန်တိုင်းပါပဲကျွန်တော်ဒီရတပ်ပွဲနေတာကျွန်တော်ပုံမှန်တိုင်းလက်ကင်းလက်ကင်းဆောင်ရွက်ပါတယ်ပုံမှန်တိုင်းပါပဲ
အခုလိုဒေါအောင်ဆန်းစုကြည်ကိုရည်ရွယ်ပြီးချင်းချောက်ရေးသားခဲ့သူနဲ့ပတ်သက်လို့အတိဖြစ်မဖြစ်ဆိုတာတက်ဆိုင်ရာရတပ်ဖွဲ့တွေကလိုက်လံစုံစမ်းနေကြောင်းရဲအရာရှိတွေကပြောပါရယ်လောလောဆယ်မှာတော့အမှုပွဲလာရောက်တိုင်ကြားသူမရှိသေးဘူးလို့တော့ဆိုပါရယ်ရဲလွင်မြင့်ဆိုသူဟာသူ့ရဲ့ Facebook မှာဒေါအောင်ဆန်းစုကြည်နဲ့ NLD ကိုအမြဲတိုက်ခိုက်ရေးသားနေသူဖြစ်တယ်လို့ပြည်တွင်းသတင်းဌာနတချို့မှဖော်ပြထားပါတယ်။အခုလိုဒေါအောင်ဆန်းစုကြည်ကိုရည်ရွယ်ပြီးချင်းချောက်ရေးသားချက်တွေနဲ့ပတ်သက်လို့တက်ဆိုင်ရာရဲတပ်ဖွဲ့တွေကလိုက်လံစုံစမ်းနေတာနဲ့ပတ်သက်လို့ NLD ဘက်ကလည်းကြိုဆိုကြောင်းဗဟုအလုံးမှုဆောင်တအုပ်ဖြစ်တဲ့ဦးထွန်းထွန်းဟိန်က VOA ကိုပြောပါတယ
်။ဆောင်ရွက်နေတယ်လို့ဆိုတော့သူရဲ့ဌာနတွေသူကြီးကဆောင်ရွက်နေတယ်လို့ဆိုတော့ဒီလိုကျွန်တော်တို့ယူကြည့်ပါအဲ့တော့ဒီလူမျိုးသားတွေစီပွဲကြီးကတော့တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ကယုံကြည်ပါတယ်ခင်ဗျာတရားဥပဒေစိုးမိုးရေးကိုဒီလိုဒီကြောင့်ရာကျွန်တော်တို့ဘာဖြစ်လဲဆိုတော့ဒီဆောင်ရွက်ဖွဲ့ရှိတဲ့ဒီစာရင်းကိုဆောင်ရွက်နေကြတော့တူယုံကြည်ပါတယ်ဆောင်ရွက်ကြည့်ရင်ပြောလို့ရှိရှင်အဲ့ဒီချက်ကိုဟိုလေးထားပြီးတော့ကျွန်တော်ဆောင်ကြည့်ပါမယ်လို့ပြောမှာပါဒီ ညာဆိုရင်ညာဆိုတော်တော်လေးဆိုညာပါလေဖြစ်ဖြစ်ကျွန်တော်ပြောရရင်လည်းပြောပါရခင်ဗျာဒီ NLD ပြတ်ကလည်းတတ်နိုင်တယ်ဗျာလို့ကာကွယ်ညာလည်းလှုပ်ဆောင်ထားပါတယ်လှုပ်လှုပ်ပါတယ်
အရင်ကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလှောင်ပြောင်တယောတဲ့ဓာတ်ပုံနဲ့တက်မတော်ရဲ့အစိမ့်မှုရောင်စစ်ဝတ်စုံအတစ်ကိုတယောထားတဲ့ဓာတ်ပုံတွေကို Facebook အင်တာနက်စာမျက်နှာမှာဖြန့်ဝေခဲ့တယ်ဆိုပြီး Patrick Conjali နဲ့ Matt Chow Sunny ထွန်းတို့ကိုဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့ထောင်ဒဏ်6လစီပြစ်ဒဏ်ချမှတ်ခဲ့ပါတယ်ရှင
်မင်းချင်းနိုင်ပြပြခဲ့တာပါရှင်နောက်ထပ်ပြည်တွင်းသတင်းတပုတ်ကိုဆက်ရမယ်ဆိုရင်တော့အာနာပိုင်တို့အင်အားသုံးရှင်းလင်းခဲ့တဲ့ရန်ကုန်နဲ့မန္တလေးတိုင်းတွေကဒီကျူးကျော်နေထိုင်သူတွေကိုလူသားချင်းစာနာထောက်ထားမှုကျင့်ဝတ်အရာပြန်လည်နေရာချထားပေးဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ်။ဖယ်ရှားခံရတဲ့ကျူးကျော်နေထိုင်သူတွေကိုအာဏာပိုင်တွေဘက်ကကတိပေးထားတဲ့အတိုင်းအထောက်ပံ့မပေးတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့လည်းလူ့ခွင့်ရေးကော်မရှင်ကထောက်ပြပြီးတော့ကျူးကျော်နေထိုင်သူတွေဘက်ကလည်းတရားဥပဒေကိုလိုက်နာဖို့တိုက်တွန်းလိုက်ပါတယ်။အကြောင်းစုံကိုတော့မတ်သိန်ကြီးထိုက်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင်။
ရန်ကုန်တိုင်းယူဆနာဥယျာဉ်မြို့တော်မင်္ဂလာတုံပြင်းပပင်ဆက်မှုဆုံးမန္တလေးတိုင်းညောင်ညီချေးွာတို့ကနှစ်ရှည်ကျူးကျော်နေထိုင်ကြသူတွေကိုအာဏာပိုင်တို့အင်အားသုံးရှင်းလင်းခဲ့ပြီးတဲ့နောက်လူသားချင်းစာနာထောက်ထားမှုနဲ့နေရာပြန်လည်ချထားပေးဖို့ပညာရေးကျန်းမာရေးလူမှုရေးဆိုင်ရာကူညီတွေပေးဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ဥက္ကဋ္ဌဦးဝင်းမြကအခုလိုပြောပါတယ
်ဒီဆိုဝဘင်းကနေပြီးတော့ဥပဒေရရှင်းလင်းနေဆိုပြီးနဲ့တို့လူသားချင်းစာနာထောက်ထားမှုဆိုတဲ့ဟာတော့လူခွင့်ရေးနဲ့သက်ဆိုင်နေတဲ့အတွက်ကြောင့်မို့လို့အဲ့ဒီရှူတောင်းကနေပြီးတော့ပေါ့နော်ဒါဆောက်ရပြီးဖို့ဆိုတဲ့ဟာတွေကိုကျွန်တော်တို့အများသိတာရန်ပေါ့နိုင်ငံတော်ပိုင်းဝင်လည်းပဲကျွန်တော်တိုက်တွန်းတဲ့အနေနဲ့ဒီထုတ်ပြန်ချက်ကလေးကိုထုတ်ပေးတာပါအခုကျွန်တော်တို့ဒီကိစ္စကိုအကင်ထွေတဲ့နေရာမှာနေပြီးတဲ့အခါမှာကြာတော့ဒီလူသားချင်းဌာနဆောက်ထားတဲ့ရှူတောင်းကနေပြီးလုပ်တဲ့ဆိုတဲ့အပိုင်းကိုပဲလူခွင့်ရေးရှူတောင်းကနေပြီးတော့ပြောခြင်းပဲဖြစ်ပါတယ်ကျန်တဲ့ပိုင်းမှာလည်းကျွန်တော်တို့ရန်ဝင်ပြောလို့မသိဘူးပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ရဲ့ထုတ်ပြန်ချက်ထဲမှာလည်းပါပါတယ်ဒီကျူးကျော်တဲ့လူတွေလည်းပဲအစိုးရထုတ်ထားတဲ့နေပြီးတဲ့အခါမှာစီမင်းစီကံတွေလိုက်နာပေးဖို့လိုတဲ့ဆိုတဲ့အချက်ကိုလည်းကျွန်တော်ပြန်ပြတတ်တာပြန်ပြီးတော့ဖော်ပြထားပါတယ
်ဖယ်ရှားခံရတဲ့ရန်ကုန်တိုင်းအတွင်းကမင်္ဂလာရုံဆက်မှုဆောင်မှာကျူးကျော်နေထိုင်ကြသူတွေကအခုဖျက်ခံရတဲ့ဆက်မှုဆောင်ရှင်မှာတဲထိုးပြီးတော့စုပေါင်းနေထိုင်နေကြပြီးအလူရှင်တွေကိုမှီခိုနေကြတယ်လို့လည်းအခုညီပေးနေတဲ့ကိုမျိုးမင်းအောင်ကပြောပါတယ်
တချို့ပေါ့နော်ဒီဟိုကတော့အခုမြဲမြံအောင်ရက်ကွက်ကတော့ကျွန်တော်တို့မြမပေါ့စကိုလေးအဲ့ဆက်ရုံရှိပေါ့သူတို့ဖြတ်ခံရတဲ့ဝဲစိတ်တွေမှာလည်းတဲရန်ကြီးထိုးပြီးတော့နေနေကြတယ်မှာဟိုစံပမာတိကစံပမာတိရက်ကွက်ဆိုတာရှိသေးတယ်လေဟိုကတိုက်ကြပြီးရဆက်ရုံအခုမြမပြီးရပေါ့နော်အဲအဲ့ဒီဘေးလမ်းကအုပ်စုတွေကတော့ဟိုတချို့လည်းအထက်မှာပိတ်မိနေတဲ့လူတွေကပိတ်မိတယ်သူကဝဲထည့်ရနေဆက်လိုက်ပြီးလို့ပြောတယ်သူအထက်မှာပိတ်မိနေတဲ့လူတွေကလည်းပိတ်မိနေတယ်လေအဲ့ဒါမျိုးလည်းရှိတယ်ပေါ့နော်အပြင်ကနေစားတော့တူတူပြီးတာအဲ့ဒါမျိုးလည်းရှိတယ်တချို့ကလည်းအဲ့ဒီစံသမားကြီးကလည်းဒီလိုငင်းနေအောင်မှလာပြပေါင်းနေရတယ်အင်းတော်သူကတော့အခုလက်ရှိကျွန်တော်ကောက်တာ180မိမိကပေါ့မှာအဲ့လောက်တော့ရှိတယ
်ဖေရှားခံရတဲ့ကျူးကျော်နေထိုင်သူတွေဟာအိန္ဒိယတွေကိုလက်ဆင့်ကဝယ်ယူနေထိုင်ကြတာဖြစ်လို့နောက်ပိုင်းမှာအစိုးရတဲ့လက်ထက်စုံစမ်းစစ်ဆေးပေးနိုင်ဖို့ကိုလည်းမျှော်လင့်နေကြတယ်လို့ကိုမျိုးမင်းအောင်ကပြောပါတယ
်အခုဒီကတော့ကျွန်တော်တို့ဖြစ်သွားတဲ့လူတွေကတော့များသောအားဖြင့်ရှိလို့ချင်တယ်ပေါ့နော်ဟုတ်တက်ကြံရေးရှင်ပေါ့ကျွန်တော်တို့ဟိုကပေါ့သုံးခုမြောက်မျိုးဆက်ပေါ့မှာရဲ့အဲ့လိုပေါ့ဟိုသုံးမြောက်ဝယ်တဲ့လူတွေအထိနာသွားတယ်လို့ကျွန်တော်တို့ကဒါပုံတက်တယ်လေသူတို့အချင်းချင်းချုပ်တဲ့ခါကျတည်းကလည်းဘယ်လိုဖြစ်မလာမလဲဆိုရင်ဒီအချုပ်ရဲဒီပါဝင်ပတ်သက်ထားတာတွေပါလေအတိတ်တည်းတွေပါလေထိုးတာတွေရှိတယ်လေနောက်ပိုင်းဥပဒေကြောင်းရရင်ဆိုင်နေချင်းပထမဦးဆုံးဒီဟာကိုစတဲ့အကြောင်းဝင်လုပ်တဲ့လူတွေဘယ်သူဆိုတာဒါတွေလည်းပေါ်လွင်အောင်ပေါ့မှာရဲ့အဲ့ဒီဟာရည်ရွယ်ချက်နဲ့ကျွန်တော်တို့ကတော့ဒီတော့တွားပြီးတော့အကြံဉာဏ်ပေးရနေတယ်ပြန်တော့တင်ဆိုင်လာတယ်မှာဟုတ်ကဲ့
အာနာပိုင်တွေဘက်ကပြန်လဲထူထောင်ရေးကိုထိထိရောက်ရောက်မလုပ်တဲ့အတွက်ဖယ်ရှားခံရတဲ့ကျူးကျော်တွေဟာလမ်းဘေးကျူးကျော်သူတွေအဖြစ်ဆက်ရှိနေကြပြီးဒီထဲမှာတက်ကြီးရွယ်အိုတွေကလေးငယ်တွေလည်းပါရှိနေတယ်လို့မြန်မာနိုင်ငံမြို့သားလူခွင့်ရေးကော်မရှင်ကပြောဆိုပါတယ်အာနာပိုင်တွေဘက်ကကျူးကျော်နေထိုင်သူတွေကိုမဖြစ်မနေဖယ်ရှားရမယ်ဆိုရင်လည်းအင်အားသုံးဖယ်ရှားမှုတွေမလုပ်ဖို့တိမ်မွေ့ညင်သာစွာကင်တွယ်ဖြည့်ရှင်းဖို့ကိုလည်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတိုက်တွန်းထားပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြခဲ့တာပါရှင်။အခုနိုင်ငံတကာခြေနေဘက်ကိုတစ်ချက်လှည့်ပါမယ်။ Syria နိုင်ငံမှာဖြစ်နေတဲ့တပ်ဖြတ်မှုတွေရက်ဆိုင်သွားအောင်နဲ့ Syria သမ္မတယာရုကနေဆင်းသွားအောင်တနမန်ရေးကြိုးပမ်းမှုတွေကလုံးလုံးဆယ်အောင်မြင်ဖို့ခက်ခဲနေသေးတယ်လို့ American Tennessee ပြည်နယ်ရဲ့အထက်လွှတ်တော်အမတ် Bob Corker ကပြောကြားလိုက်ပါတယ်။American အထက်လွှတ်တော်ဆိုင်ရာ VOA သတင်းတောက် Michael Bowman ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့လွှတ်တော်အမတ် Corker ကိုသ တီးတဲ့မင်းမြန်စင်မှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်ဆီးရီးယားမြောက်ကိုရီးယားနဲ့အီရန်အရေးကိစ္စတွေနဲ့ပတ်သက်လို့ဖြေကြားချက်တချို့ကိုမတ်စုမြတ်မုံကတင်ဆက်ထားပါတယ်ရှင
်တန်နစီပြည်နယ်ရဲ့ Republican အထက်လွှတ်တော်အမတ် Bob Corker ဟာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့လက်ရှိဥက္ကဋ္ဌဖြစ်ပါတယ်ဆီးရီးယားမှာဖြစ်ပွဲနေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ရေးတန်တမန်နီးနဲ့နိုင်ငံတကာကစူးစမ်းနေကြချိန်မှာအမေရိကန်တို့လိုလားနေတယ်လို့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ယာရုကနေဆင်းသွားအောင်လို့တန်ကင်းတမန်ကဆွေးနွေးမှုတွေကနေစွန့်ဆောင်နိုင်မလားလို့အမေရိကန်ထက်လွှတ်တော်ဆိုင်ရာ VOA သတင်းတောက် Michael Bowman ကမေးခဲ့ပါတယ်။တီးထန့်ထွေးဆုံမင်းမြန်ကမှာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌကအခုလိုဖြေကြားခဲ့ပါတယ်။
Very difficult at this point. I think the opposition that we communicated some with last week has been put in a very difficult
position. တိတ်ကိုခက်ခဲပါတယ်။ကျွန်တော်တို့ဆက်ဆံရှိခဲ့တဲ့အတိုက်ခံတွေဆိုရင်အကျဉ်းချက်ထဲကိုရောက်နေကြပါတယ်။သူတို့တောင်းဆိုနေတဲ့လူသားချင်းစာနာတဲ့အကူအညီတွေလည်းမရကြဘူး။နော်အဆက်ထင်းချုပ်ထားတဲ့နေရာတွေမှာရှိတဲ့ထောင်တွေတဲကနေအမျိုးသမီးတွေအထမပြုတ်ကျင့်ခါလို့မွေးလာတဲ့ကလေးငယ်တွေလည်းပြန်လွတ်မလာကြသေးပါဘူးအဲဒါကြောင့်မလို့ကျွန်တော်တို့ဖြစ်စေခြင်းတို့ဖြစ်လာနိုင်ဖို့အခြေအနေတွေကမလွယ်ကူသေးပါဘူးတန်တမာကြီးနီးနဲ့ဆွေးနွေးဖြေရှာတာကိုကျွန်တော်ကိုယ်တိုင်ထောက်ခံပါတယ်ဒါပေမဲ့လို့လက်ရှိဖြစ်နေတဲ့အခြေအနေတွေအရဆိုရင်စိတ်ကြေနပ်လောက်စရာအပြောင်းလဲတွေဖြစ်လာဖို့ခက်ခဲပါသေးတယ
်ရုရှားနဲ့အီရန်တို့ရဲ့ထောက်ခံမှုတွေကြောင့်အာဆတ်အစိုးရဘက်ကအသာရနေတယ်လို့လည်းအထက်လွှတ်တော်အမတ် Bob Corker ကပြောခဲ့ပါတယ်ဒါကြောင့်တမရအာဆတ်အနေနဲ့သူ့သဘောနဲ့သူယာရုကနေဆင်းပေးဖို့မမြင်ဘူးလို့ဖြေကြားသွားပါတယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့လည်း VOA သတင်းတောက်ကမေးပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုပြစ်မှတ်ထားပြီးတော့အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကလက်တလောမှာပဲအရေးယူတက်ခတ်မှုတွေလုပ်ခဲ့ပါတယ်။မြောက်ကိုရီးယားစစ်ဖက်သုံးလုပ်ငန်းတွေမှာတရုတ်နဲ့ဆက်ဆံနေနိုင်တဲ့အတွက်ဘယ်လိုရှုပ်ထွင်းမှုတွေရှိလာနိုင်တယ်လဲလို့မေးခဲ့တာပါ။
Yeah, I don't think there's any question that some of those entities are Chinese.We've been talking with our ambassador to the
Tiongnam Kimu Sura ga ro tan dia phit sia ma shi baw. Kulatamaka lunyoe kaunsi ne swin ne mu ri ma tiu pawin yi a thau mu ri ne patat lu kulatamaka san ya American tamman ji ne yo suya phwe ne ba chanaw ru committee swin ne mu ri shi ba de. A sa bai ma lunyoe kaunsi ye swin ne mu ri ma to tat mu shi bi me tait a ya sia ro ma shi baw. Tiu bak ga tong pyan mu ri ga le a ya che nat sia ma shi ke baw. Chanaw myin pyo ya yin naw lunyoe kaunsi ye swin ne pwe ga ni chanaw ru phit si chin de lu to tat mu ri shi la nai ma ma hoh bu lu chanaw ga ro tin ma de.မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်မှာတရုတ်ပတ်သက်မှုတွေရှိနေနိုင်တယ်။စိတ်မကောင်းစရာကမြောက်ကိုရီးယားရဲ့လုပ်ရက်တွေနှောက်နှေးသွားအောင်တကယ်လုပ်နိုင်တာကတရုတ်နိုင်ငံဖြစ်ပါတယ်။တရုတ်ကတည်ငြိမ်ရေးကိုအမြဲလေးထားတော့အခြေအနေတွေပြောင်းလဲသွားမဲ့ကိစ္စတွေလုပ်ချင်ဖို့မရပါဘူး။ကျွန်တော်တို့ချမှတ်တဲ့ဒီပိတ်ဆို့အရေးယူမှုတွေကြောင့်တရုတ်ရဲ့ရည်ရည်ချက်တစုံတရာပြောင်းလဲလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်။ Republican အထက်လွှတ်တော်အမတ် Bob Corker ဟာအီရန်ရဲ့နျူကလ িয়ার အရေးနဲ့ပတ်သက်လို့အီရန်အစိုးရနဲ့ရရှိထားတဲ့သဘောတူညီချက်တွေကိုစန့်ကျင်ကန့်ကွက်နေသူတယောက်လည်းဖြစ်ပါတယ်။တကယ်လို့ဒီသဘောတူညီမှုကိုကန့်ကွက်နေသူတယောက်အမေရိကန်သမ္မတအဖြစ်ဖြစ်လာမယ်ဆိုရင်အီရန်နဲ့သဘောတူညီချက်ကိုပယ်ဖျက်လိုက်ဖို့လက်တွေ့ဖြစ်နိုင်မလားလို့ VOA သတင်းတောက်ကသူ့ကိုမေးခဲ့ပါတယ်။ဒီသဘောတူညီမှုရရှိဖို့အတွက်အမေရိကန်ဥဆောင်ပြီးတော့မဟာမိတ်နိုင်ငံတွေနဲ့အီရန်ကြားမှာခက်ခက်ခဲခဲကြိုးပမ်းထားရတဲ့အချက်ကိုထောက်ပြပြီးတော့မေးခွန်းထုတ်ခဲ့တာပါ။
So you know I have been disappointed with our allies and I've expressed that directly.
ကျွန်တော်တို့မဟာမိတ်နိုင်ငံတွေအပေါ်မှာကျွန်တော်စိတ်ပျက်တယ်ဆိုတာကိုပြောင်းပဲပြောခဲ့ပြီးပါပြီ။သဘောတူညီချက်တွေဆုံးဖြတ်ချက်ချတဲ့နေရာမှာစီးပွားရေးအကျိုးစီးပွားတွေကိုအတိအကထားခဲ့ကြတယ်လို့ကျွန်တော်ထင်ပါတယ်။တမရသစ်တက်လာမယ်ဆိုရင်အဲ့ဒီအချိန်မှာဖြစ်နေတဲ့အခြေအနေတွေကိုသေချာချင့်ကျင်ကြည့်ပြီးတော့ဘာဆက်လုပ်မလဲဆိုတဲ့ဆုံးဖြတ်ချက်ချတင်ပါတယ်။အီရန်ကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်အခြေအနေပေါ်မှာမူတည်ပြီးတော့အကောင်းဆုံးနီလန်ရှာတင်တယ်လို့ထင်ပါတယ်။
American အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌတန်နစီပြည်နယ်ရဲ့ Republican အထက်လွှတ်တော်အမတ် Bob Corker က American အထက်လွှတ်တော်ဆိုင်ရာ VOA သတင်းတောက် Michael Bowman တည်ထောင်တွေ့ဆုံမင်းမြန်းစင်မှာဖြေကြားခဲ့တာဖြစ်ပါတယ်ရှင်
။မဆုမြတ်မုံပြောပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။မကြခင်မှာတော့လက်ကင်ဖုန်းကြောင့်မလို့ကျမကြီးမထိခိုက်အောင်ဘလို့ကာကွယ်ကြမလဲဆိုတာနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ကျမကြီးအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ဖေဖော်ဝါရီလ5ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190ကနေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်နဲ့အတူအပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်
။ချူရညအိခန်ကြီးကိုပေါင်းအောင်မှထားရတယ်။ဒါရီယာစာအုံနောက်ကိုသွားပြီးပူးစေတယ်။အဲ့တော့ကျွန်တော်တို့ကခါမှာတက်ထားမယ်ဆိုရင်တချို့လိလာမှုတွေမှာပေါ့
လက်ကင်ဖုန်းကြောင့်ကျန်းမာရေးဆိုင်ရာဘလို့ဆိုးကျိုးတွေဖြစ်စေနိုင်တယ်လဲဘလို့ဆင်ကျင်ရမလဲဆိုတာတွေကိုကျန်းမာရေးကဏ္ဍမှာအပြည့်အစုံနားဆင်ကြရမှာပါနောက်ပိုင်းမှာလည်းတိုင်းရင်းသတင်းတောက်တွေတင်ဆက်နေတဲ့တိုင်းရင်းသားဒေသတွေကအသံတွေအခြေအနေတွေကိုကြားကြရမှာဖြစ်ပါတယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်ဒေါ်လန်လတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ဒီမင်းတင်ပြမယ် idiom အသုံးကတော့
a crash course
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက a ကတခု c r a s h crash က verb ကရိယာအနေနဲ့တုံးထားရင်အောက်ကိုကျပြီး꿰သွားတာဝင်တိုက်မိတာစသဖြင့်ဖြစ်နိုင်သလို adjective နာမဝိသေသနအဖြစ်ဒီနေရာမှာအသုံးပြုထားတဲ့အဓိပ္ပာယ်ကတော့အရေးကြီးကိစ္စတစ်ခုအတွက်အမြန်တွန်းပြီးအင်တိုက်အားတိုက်လှုပ်ဆောင်တာကိုညီညွတ်တာဖြစ်ပါတယ်ဆိုလိုတာကတော့တစ်ခုခုကိုအချိန်ကတ်လို့ဖြစ်စေအချိန်မရှိလို့အချိန်လူပြီးလောက်ရတဲ့အခါမှာဇက်တိုက်အချိန်မနာပဲတွန်းလှုပ်တဲ့သဘောမျိုးဖြစ်ပါတယ် course course ကတော့သင်တန်းဒါမှမဟုတ်ပို့ချချက်တမျိုးဖြစ်ပါတယ်ဒါကြောင့်စကပိုက်တစ်ခုရဲ့ဓာတ်ရိုက်အသေးပဲကတော့အချိန်လူပြီးရသည်မြအချိန်တွင်တွန်းပြီးသင်ကြားပို့ချတာသင်ယူရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးရဲ့ idiom ကတော့အနိကသင်တန်းလို့ဆိုရင်သောရရှိများသဘောပေါက်ပါလိမ့်မယ်နိကတင်နန်းကတော့အချိန်လူပြီးလောက်ရတာမှုလိုအပ်တဲ့အဓိကအချက်တွေကိုရွေးပြီးတင်နာတည်တည်နဲ့အရေးကြီးတဲ့အချက်တွေကိုအဓိကထားတင်ကြပို့ချတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် I took a crash course from my brother in driving a car. He taught me the basics I needed to know to pass the driving test.Luckily, I passed.
ကျွန်တော်ကကျွန်တော်ကိုထံကကားမောင်းနိုင်ကိုအနိကတင်လိုက်တယ်။ကျွန်တော်ကားမောင်းနိုင်စင်ဖြစ်ရမှာအောင်ဖို့လိုအပ်တဲ့အခြေခံတွေကိုသူကတင်ပေးခဲ့တယ်လေ။ကံကောင်းလို့ဗျာကျွန်တော်အောင်သွားတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ I took a crash course from my brother in driving a car. He taught me the basics I needed to know to pass the driving test. Luckily,I passed.
Now, so change up ye, Anika Tinan Pire, Damam Ho, Anika Tinan Tiare, Swing, Idiom Atomia, Belu Piomle.
Crash course.
Lupiolu Yavare, Eragaro, Digrimine, Timpia Gere, Idiom Atome Pipare.
Manakin English သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါလိမ့်ရှင်။အခုပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။အရင်ဆုံးနားဆင်ရမယ့်ကျမကြီးကဏ္ဍမှာတော့မြန်မာနိုင်ငံမှာလက်ကင်ဖုန်းသုံးဆွဲမှုများလာနေတာနဲ့အမျှရေရှည်မှာဖြစ်စေနိုင်တဲ့အုံနောက်ကင်ဆာနဲ့တခြားကျန်းမာရေးဆိုင်ရာအန္တရာယ်တွေကိုသတိထားကြဖို့အတွက်ကျန်းမာရေးပညာရှင်တွေကနှိုးဆော်နေကြပါတယ်။ဒီတော့ဘလို့အကြောင်းကြောင့်ဒီလိုအန္တရာယ်တွေဖြစ်စေနိုင်တယ်လဲ။ဒါကိုဘလို့ဆင်ခြင်ရမလဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင
်။ Okay, ဒေါက်တာမြင့်ဦးခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ကင်ဖုန်းတွေအသုံးများလာတော့ဆရာနော်။အဲ့လိုလက်ကင်ဖုန်းတွေအသုံးများလာတဲ့နဲ့ညာဒီလက်ကင်ဖုန်းကြောင့်ရေရှည်မှာပေါ့နော်ဒီလူရဲ့ကျန်းမာရေးကိုတိခိုက်မှုတွေရှိနိုင်မလားဆိုပြီးတော့စိုးရိမ်မှုတွေလည်းတခါတည်းများလာတော့တွေ့ရပါတယ်ဆရာအဲ့ဒီတော့ အဲ့လိုဒီကျမကြီးအတွက်ထိခိုက်နိုင်တဲ့အနေအထားတွေကဘယ်လိုအနေအထားမျိုးတွေရှိလဲဆရာကြီ
းမိုဘိုင်းဖုန်းကဒီပမာကြီးလည်းမဟုတ်ဘူးတစ်စပါးလုံးမှာလည်းကျွန်တော်လူကြီးရဲ့10ဘီလီယံဆိုတာ6ဘီလီယံလောက်ကမိုဘိုင်းဖုန်းသုံးနေတာဟုတ်ပမာကြီးမှာလည်း90တန်းမှာ28တန်းလောက်သုံးနေတယ်ဆိုတဲ့အနေရှိတယ်ပေါ့အဲ့တော့သိသုံးလာတဲ့ခါကျတော့ဒီကထွက်တဲ့မိုဘိုင်းဖုန်းကထွက်တဲ့ electromagnetic radiation frequency ပေါ့ but light line ပေါ့ဒီ line တွေထုတ်ထွက်တော့ဒီ line တွေကလူကမထိခိုက်မလားဆိုတော့ကျွန်တော်ကလည်းတော့ light တွေသူ့ရဲ့စာတွေလုပ်တယ်။နောက်ဆုံးတွေ့ရှိချက်ကတော့ဒီ2017ခုနှစ်ပေါ့เนาะဒီ light quality ကိုဗီဗီဆိုင်ရာကင်ဆာသူ့ရဲ့နာဖွဲ့ရဒီ mobile ဖုန်းတွေကနေထုတ်ထွက်နေ line ဟာ dan light aggressive dan light line ဟာတဲ့လူကကင်ဆာဖြစ်စေနိုင်ပါတယ်ဆိုပြီးတော့အဆုတွေ့ပြီးတယ်မှာတော့ထည့်သွားလိုက်တယ်။ကင်ဆာဖြစ်စေသော line ပေါ့အဲအဲ့လိုပြောထားတဲ့အတွက်ကြောင့်ဒါလည်းပြောအန္တရာယ်ရှိနေပြီပေါ့เนาะအဲ့မဲ့အဲ့ဒါကိုပဲတိတိကျကျသူတို့နဲ့သူ့စေသားတွေထပ်လုပ်ကြည့်တယ်။ဆိုဥပမာဟိုဒိမတ်နိုင်ငံမှာကျွန်တော်လူ၄သိန်းကို10နှစ်လောက်ပေါ့။ mobile phone နဲ့ဒီတွေပေးပြီးတော့သူတို့ပြန်သုံးသပ်တဲ့ခါကျတော့အဲ့တွေရာကအများပြောနေသလိုပေါ့။အုံနောက်မှာကင်ဆာဖြစ်သလားပေါ့ပြန်တိုင်းတာပေါ့။ဒါဒီဟာတွေတရားမှဖြစ်တာမတွေ့ဘူး။အဲ့တော့ဒါပေမဲ့ဟိုခုနပြောနေကင်ဆာသူ့စေသားဖွဲ့ရလဲကင်ဆာဖြစ်စေနိုင်လို့ဆိုတော့ possible ပေါ့ဖြစ်နိုင်တယ်။အဲ့တော့ risk ဆိုတဲ့သဘောပေါ့အန္တရာယ်ရှိတယ်လို့သူကထုတ်တာ
လား။ဟုတ်ကဲ့ဆရာ။အခုလိုမျိုးဒီကင်ဆာဖြစ်နိုင်ခြေရှိတယ်ပေါ့နော်အဲ့လိုမျိုးဖြစ်နိုင်ခြေရှိတဲ့ဟာကိုဒီဖြစ်နိုင်တဲ့အန္တရာယ်ရှော့ချနိုင်မှုအတွက်ဆိုလို့ရှိရင်ဆရာကြီးဘယ်အချက်တွေကိုသတိပြုဖို့လိုမလဲ
ဟုတ်နဲ့အဲ့ဒီတော့ကျွန်တော်နိုင်ငံတိုင်းနိုင်ငံမှာပိုပိုက်ထုံထုံထုတ်တဲ့ကုမ္ပဏီပေါ့လေ handset ပေါ့ handset မှာကျွန်တော်ထုတ်လွင့်တဲ့ဒီတန်လဲ line ပမာဏကိုတော့ရှော့ချတာပေါ့ဒီမှာလူတစ်ယောက်ရဲ့အုံနောက်မှာကတ်ပြီးတော့စကားပြောမယ်ဆိုရင်အနည်းဆုံးတော့ဒီ line ကြောင့်အပူချိန်တက်လာတယ်ပေါ့တနအာရီတငါပြောလိုက်လို့ရှိရင်ဒီကောင် 0.2 degree centigrade တက်တယ်ပေါ့အဲ့တော့အုံနောက်ကပူလာပြီလေအပူလာသူ့ရဲ့ခန္ဓာကဒီ3 lip ပတ်မှုနဲ့ထိန်းထားတယ်ဒါပေမဲ့မျက်လုံးမှာရှိတဲ့ cornea လို့ခေါ်တဲ့မျက်ကြည်ရွာကဒီအပူကိုကျွန်တော်မကပွင့်နိုင်ဘူးအဲ့တော့ရေရှည်သုံးရင်ကျွန်တော်ကမျက်လုံးမှာအတွင်းတိမ်ဖြစ်နိုင်တယ်လို့ပြောဖြစ်လာတယ်အဲ့တော့ကျွန်တော်ကအဓိကကာကွယ်ရမှာဒီ mobile phone မှာထုတ်လွှင့်တဲ့ video satellite line ကို short ချမှာပေါ့လူရဲ့အုံနောက်ကလူကိုခန္ဓာစုနိုင်သွားတယ်ပြောပြီးတော့သူပြချက်ထားတာလူကိုခိုင်းနာကနေပြီးတော့1 kg အလေးချိန်ရှိတဲ့လူဟာတဲ့ဆိုတော့ဒီ1 watt တဲ့ပို့ပြီးတော့မဆုတ်သင့်ဘူးဆိုတော့အခု mobile phone တွေအကုန်လုံးက1 watt အောက်မှာထုတ်ထားတာပေါ့အကုန်ထုတ်တဲ့ကုမ္ပဏီကဒီလိုပဲဟိုတာဝါတိုင်းထောင်တဲ့ station တွေပေါ့ဒီ station ကထုတ်တဲ့တက်ဒီ satellite line တွေကိုလည်း short ချတာပေါ့နံပါတ်1ကတော့ထုတ်လုပ်တဲ့ကုမ္ပဏီကလည်းဥပဒေပြဋ္ဌာန်းပြီးတော့နိုင်ငံနဲ့နိုင်ငံတိုင်းမှာဒီ radio satellite line ကိုထုတ်လုပ်မှုပမာဏလူကိုခန္ဓာစုတဲ့အင်အားတွေညော့နေအောင်ထုတ်ရမယ် mobile phone set sensor တွေပေါ့နောက်တစ်ခါဟိုနေ station တွေမှာလည်းတာဝါတိုင်းထောင်ပြီးတော့ညော့ရမယ်ဆိုရဲဥပဒေကျွန်တော်နိုင်ငံမှာတော့ဒီဥပဒေတော့သိမရှိသေးဘူးပေါ့လေနောက်တစ်ခုကတော့ကျွန်တော်ကလူကိုခန္ဓာမှာကတ်ပြီးတော့ခဏခဏစကားပြောတာကိုအကြာကြီးပြောတာကိုကျွန်တော်ဒါစီရမှာပေါ့နော်ဟိုဆိုတော့တနားကြီးနေ့စဉ်နေ့စဉ်တနားကြီးကိုပြောတယ်10နှစ်ကြာလာလို့ရှိရင်ကင်ဆာဖြစ်လာမယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ခံမှန်းနေပြီလေအဲ့တော့ကျွန်တော်အဲ့တော့တောက်တောက်လျှောက်တနားကြီးစကားမပြောအောင်ကျွန်တော်က short ချအောင်အဓိကကြာကြမပြောဘူးပေါ့ဗျာဟိုနေနားကြီးဝက်တက်ပို့ပြီးမပြောဘူးပြီးတော့ကိုခန္ဓာမှာကတ်ထားမယ်စာဟိုကျိုးလေးနဲ့ mobile phone ကိုသဘောပေါက်တင်ထားပြီးတော့လက်နဲ့မကင်ဘူးကျိုးနဲ့ကင်ပြီးနားမှာကတ်တယ်ဒါဆိုလို့ရှိရင်ကျွန်တော်ဗီဒီယိုတလိုက်လိုက်ကြွားလို့သုတ်ခွင့်မျိုးကျွန်တော်ညော့နေသွားစီမယ
်ဟုတ်ကဲ့ဆရာဘုနှစ်ချက်နဲ့နားထောင်တာပေါ့ဆရာနော
်ဟုတ်တယ်ဟုတ်တယ်နှစ်ချက်နဲ့နားထောင်တာမျိုးပေါ့နော်နောက်တစ်ခုက text message ပေးခြင်းအားဖြင့်ကိုနဲ့ဝေးသွားတယ်ပေါ့နော်ဟုတ်ကဲ့ဒီ speaker လေးတွေနဲ့ကျွန်တော်ထားပြီးတော့ပြောတာတွေလုပ်ရမယ်အဲ့တော့ဒါ mobile phone ရဲ့သဘောသဘာဝကကွန်ပျူတာ laptop TV နောက်က microwave လို့တဲ့ oven တွေပေါ့အဲ့လိုမျိုးနဲ့တူတယ်ဒါပေမဲ့ mobile phone မှာကသူ့ရဲ့တောင်နေသေးပါလေဆိုတော့အခုတော်တော်များများကနိုင်ငံတကာမှာမှတ်ဖို့နေထားပြီးတော့ handset တွေအကုန်လုံးဟာဒီမှာပြောတဲ့ glucose ခန္ဓာစွန့်နေဆောင်ရတဲ့ရော့အောင်လုပ်ထားတယ်ဒါပေမဲ့လည်းအဲ့လိုမှတ်ဖို့မတင်ဘဲနဲ့ထွက်လာတဲ့ mobile phone တွေရှိနေတာပေါ့နော်မစစ်စစ်ထားရရှိတဲ့ကြောင့်ဒီမှာအားဖြင့်ရှိနိုင်တယ်လို့ပြောတာပေါ့အဲ့တော့တောက်လျှောက် mobile phone ကိုကိုခန္ဓာမှာကတ်ထားမယ်ဆိုတာတရှိန်ချိန်မှာကျွန်တော်ကဒီနေ့အတွက်ကိုညပဲဆိုကျွန်တော်ကခါတဲ့ power လုံးဝပိတ်ထားရတယ်။သူ့ဆရာလည်းကျွန်တော်ဒီလို line မလွှဲမလွှဲတော့ဘူးပေါ့လေ။အဲ့တော့ပိတ်ထားမှုမရှိတဲ့တောက်လျှောက်ထွက်တာကိုနဲ့ကတ်တော့ချို့ကြညအိတ်ခံကြီးကိုပေါင်းအောင်မှထားရတယ်။ဒါရီယာစအုံနောက်ကိုသွားပြီးပူစေတယ်။အဲ့တော့ကျွန်တော်နောက်တော့ခါမှာတက်ထားမယ်ဆိုရင်တချို့လိလာမှုတွေမှာပေါ့။လူမှာတော့ကျွန်တော်မလိလာပေးပေမဲ့ပရိစ္ဆာန်တွေမှာလိလာတဲ့ခါမှာဒီထွက်တဲ့ video တက်ကြွား line ဟာတဲ့ဟိုကိုယ်တော့ကောင်းရီကိုရော့သွားဖြေတယ်ပေါ့ရေကောင်းလေးမှာကျွန်တော်တို့စန့်ကြည့်တဲ့ခါကျတော့ဒီ9မိနစ်လောက်နေ့စဉ်နေ့စဉ်ပြီးတာတောင်မှရေကောင်းလေးကဥနှုံးကရော့ကျသွားတယ်ပေါ့အဲ့တော့လူမာတော့ကျွန်တော်တို့ကဒါသက်သေမထူပါသေးဘူးဒါပေမဲ့ဒါတွေကလည်းဟို risk လို့ခုနကပြောတဲ့အန္တရာယ်တွေမှာပါလို့ကြောင်း mobile phone ကိုခါမှာပတ်ထားမယ်ဆိုလို့ရှိရင်ဆိုတော့တွေ့ရမှာကနောက်တစ်ချိန်မှာခလေးမဝင်နိုင်မယ်နဲ့မြုံသွားနိုင်တယ်ဆိုတာမျိုးလေးကျွန်တော်စဉ်းစားလို့ရတာပေါ့ အဲ့တချို့တွေကပြောနေတာဒီမိုဘိုင်းဖုန်းကြောင့်မှတ်ညံရော့နေတယ်ဆိုတာလေးဒါချက်တရှိတယ်နောက်တစ်ခုကမိုဘိုင်းဖုန်းကြာကြာပြောပြီးရင်တဲ့လူတွေကတခါလေသူက hyper sensitivity ခေါ်တာပေါ့ဗျာအေးဗျာပူလောင်တယ်လို့ထုံယုံလို့ခံစားရတာရှိတယ်မောပန်းနဲ့ခေါင်းကိုက်တယ်ပေါ့နော်ကိုယ်လက်မကြီးသလားဖြစ်တယ်မိုဘိုင်းဖုန်းအားမှာထားကြအေးဖြစ်တာရရှိတယ်တို့ကလေးတငယ်တွေမှာမိုဘိုင်းဖုန်းကိုကြာကြာပေးထားလို့ရှိရင်သူကဟို ADHD နဲ့ဆက်နွယ်မှုရှိတယ်ပေါ့ဗျာဟိုဘာခေါ်လဲဆိုအာရုံမဆူဆိုင်နိုင်မှာနဲ့ခဏမနေနဲ့ယောဂါပေါ့အဲ့ယောဂါမျိုးတွေပို့ဖြစ်တယ်ဆိုတာလည်းသူတို့ကြားရတာရှိတယ်
ဟုတ်ကဲ့ဆရာနောက်ထပ်ရောသတိပြုသနာရှိသေးလားဆရာရ
င်အခုအဓိကဖြစ်နေကြတာကမိုဘိုင်းဖုန်းပြောရင်းနဲ့မော်တော်ကားပေါင်းတယ်အဲ့လိုတွေကကျွန်တော်တို့ accident တွေဖြစ်တာပေါ့ဒါကတော့ပေးကြတာပေါ့အခု risk တာမဟုတ်တော့ဘူးမိုဘိုင်းဖုန်းကအာရုံကိုသူက stress ယူသွားတာဟုတ်ကားမောင်းနေတဲ့အာရုံပြင်မိုဘိုင်းဖုန်းကိုပြောလိုက်ရတဲ့အာရုံတွေကြောင့်အခုဆိုနိုင်ငံတော်များများမှာကားမောင်းရင်းနဲ့နော်ဒီမိုဘိုင်းဖုန်းကိုပြောရတယ်လို့တားလာတယ်နောက်ဆိုမိုဘိုင်းဖုန်းကနေပြီးတော့ဟိုလူတခြားတို့ electronic discovery တွေရဲ့ထုတ်တော်စွမ်းအားတွေကိုသူကလူဆောင်ချက်တွေကိုသူကသွားပြီးတော့ထိခိုက်စေတယ်အခုဥပမာလူတယောက်ကနှလုံးမှာ pacemaker ပေါ့နှလုံးဆက်တက်ထားတတ်ထားတယ်ဆိုရင်အဲ့လူကမိုဘိုင်းဖုန်းပြောတယ်ဆိုလို့ရှိရင်ဒီမိုဘိုင်းဖုန်းကထုတ်ရတဲ့ဒီရက်စက်တာနဲ့ဆိုင်ကြောင်နှလုံး pacemaker မှာသွားပြီးထိလိုက်တယ်သူနှလုံးမှာသွားပြီးထိခိုက်တယ်ပေါ့အခုတခြားဟိုတလောကဆိုလို့ရှိရင်မိုဘိုင်းဖုန်းကြောင်ရက်စက်တိုင်းတွေမှာပေါက်ကွဲတယ်ဆိုတာမျိုးကျွန်တော်ကြားရတယ်လေအဲ့တော့ဒီမိုဘိုင်းဖုန်းရဲ့အာနိသင်ဟာအဲ့ကျမရအမြင်မျိုးပတ်ဝန်းကျင်ပါတိကျတာလေးရှိတာတွေ့ရတယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလဲရောက်ပါပြီရှင်။နေဆက်ခြေစိုက်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ထောင်နဲ့ချမှတ်ခံထားရတဲ့ရခိုင်မျိုးသားပါတီကပြည်내လွတ်တော်ကိုယ်စားလှယ်ဦးလာအောင်ညွန့်ကိုကြောက်ဖြူထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ပါတယ်။တိုင်းသားလက်နက်ကင်အဖွဲ့အစည်းတွေနဲ့လူထုအခြေပြုအရက်ဖက်အဖွဲ့အစည်းတွေကနေကုံသွယ်ရင်းနဲ့ယင်းနှမြုံနံမှုမူဝါဒ policy အလုပ်ယုံဆွေးနွေးပွဲကျင်းပခဲ့ရတဲ့ဆိုတာနဲ့ကချင်ပြည်내လူထုအခြေပြုအဖွဲ့အစည်းတွေကနေဘိတ်ခင်းတိုက်ဖြတ်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရထားပြီးထောင်တန်းတနစ်ချမှတ်ခံထားရတဲ့ရခိုင်အမျိုးသားပါတီမင်းပြမျိုးနယ်အမတ်နှစ်မဲစန္ဒနေမြေကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလာအောင်ညွန့်ကိုကြောက်ဖြူထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ပါတယ်ဦးလာအောင်ညွန့်ကိုမြေပုံမျိုးနယ်တရားရုံးကဇန်နဝါရီလ28ရက်နေ့ကပိုင်နက်ကျူးလွန်မှုချင်းချောက်မှုနဲ့ထောင်တန်းတနစ်ချမှတ်ခဲ့တာပါဥလာအောင်ညွန့်အမှုကိုအယူခံဝင်ဖို့အတွက်ရှိနေရင်းနဲ့ကြောက်ဖြူမျိုးနဲ့ရခိုင်အမျိုးသားပါတီဥက္ကဋ္ဌဦးတန်းနိုင်ကပြောပါတယ်တရားရင်ဆိုင်တုန်းကမင်းပြမျိုးနဲ့တရားရုံးမှာမျှတမှုမရှိနိုင်ဘူးလို့ယူဆတဲ့အတွက်မြောက်ဦးခရိုင်တရားရုံးကိုအယူခံတင်ခဲ့ပေမဲ့မြောက်ဦးခရိုင်တရားရုံးကမြေပုံတရားရုံးကိုအမှုကိုလက်ခံစစ်ဆေးဖို့လွှဲပြောင်းခဲ့ပြီးအခုလိုထောင်ဒဏ်တစ်နှစ်ချမှတ်ခဲ့တာဖြစ်တယ်လို့ဥလာအောင်ညွန့်ရဲ့ဇနီးဖြစ်သူကပြောပါတယ်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လူထုအခြေပြုအရက်ဖက်အဖွဲ့အစည်းတွေကနေတိုင်းရင်းသားဒေသတွေမှာဖက်ဒရယ်ပြည်ထောင်စုနဲ့ကိုက်ညီနိုင်မဲ့ကုံတွယ်ရေးနဲ့ယင်းနှမြုံနံမှုမူဝါဒ policy တစ်ခုထွက်ပေါ်လာဖို့အတွက်ရည်ရွယ်ပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့ယုံဆွေးနွေးပွဲတစ်ခုကျင်းပခဲ့ပါတယ်ဖေဖော်ဝါရီလ3ရက်နေ့အထိတိုင်းရင်းသားလူမျိုးရေးရာစင်တာပြည်ထောင်စုမြန်မာနိုင်ငံ ENAC ကကြီးမှုပြီးအလို့ယုံဆွေးနွေးပွဲကိုကျင်းပပြုလုပ်တာဖြစ်ပြီးပညာရေးကျန်းမာရေးလေယာဉ်မီကိစ္စတဘာဝတရားစာရကိစ္စပဟိုနှင့်ပြည်내အတွင်းအခွင့်ကိစ္စအပြင်ဒုက္ခရဲရေးတွေကိုဆွေးနွေးခဲ့ကြတယ်လို့ ENAC ကတာဝန်ရှိသူတို့ဖြစ်တဲ့ဦးရော်ထုံကပြောပါတယ်ကချင်ပြည်နယ်ကဖားကန့်ဒေတာအတွင်ရင်းနှီးမြှုပ်နှံမှုကရင်ပြည်နယ်အတွင်ဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနေလုတ်ကင်နေတဲ့စီမံကိန်းတွေရခိုင်ပြည်နယ်အတွင်ကရေနာနဲ့တဘာဝတပ်ငွေ့စီမံကိန်းနဲ့ထဝယ်ရေနဲ့စစ်ကန်တို့နဲ့ပတ်သက်ပြီးအရက်ပဲလူအဖွဲ့အစည်းတွေရဲ့တင်ပြချက်တွေကိုလေ့လာခဲ့ကြတယ်လို့လည်းဦးရောထုံကပြောပါတယ်တိုင်းဒါလူမျိုးရေးရာစင်တာပြည်ထောင်စုမြန်မာနိုင်ငံ The Ethnic Nationality Affairs Center ENAC ကို2013ခုနှစ်ဇူလိုင်လကဖွဲ့စည်းခဲ့တာဖြစ်ပါတယ်
လာမယ့်ပညာသင်နှစ်မှာအစိုးရစာသင်ကျောင်းရဲ့အကြောင်းချိန်အတွင်းမွန်စာသင်ကြားကြမဲ့အကြောင်းဆရာမ400ကိုအခြေခံမူလာတန်းအစဉ်မွန်စာသင်ပြနည်းသင်တန်းတွေပို့ချပေးနေပြီဖြစ်ပါတယ်မွန်စာသင်ပြနည်းသင်တန်းကိုမွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကမွန်စာသင်ကြားပေးနေတဲ့ဆရာမ400ကိုအတုတ်နှစ်တုတ်စီတတုတ်မှ4ရက်စီသင်ကြားပို့ချပေးနေပါတယ်မွန်စာသင်ကြားကြမဲ့ဆရာမတွေအတွက်ပြည်ထောင်စုရန်ပုံငွေနဲ့လာကို7,000နဲ့တနှစ်အတွင်းမှာ6,000စာထောက်ပံ့ပေးသွားဖို့စီစဉ်ထားတယ်လို့မွန်ပြည်နယ်ပညာရေးဌာနရုံးကညွှန်ကြားရေးမူဦးမျိုးတင်အောင်ကပြောပါရယ
်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းမြို့နယ်တချို့မှာငင်းချမ်းရင်ညီလာခံကိုထောက်ခံတဲ့ခြေတက်ဆန္ဒပြပွဲဆက်တက်ပြုလုပ်ရမှာမြို့နယ်ရက်ွက်အုပ်ချုပ်ရေးမှူးတွေကရက်ွက်အလိုက်ရွာအလိုက်စင့်ခေါ်မှုတွေပြုလုပ်နေပါတယ်မူဆက်ခရိုင်မှာတော့ဇန်နဝါရီလ31ရက်နေ့လွယ်လမ်ခရိုင်နဲ့လင်းခေခရိုင်တွေမှာတော့ဖေဖော်ဝါရီလ2ရက်နေ့ကအတီးတီးပြုလုပ်ကြပါတယ်လူထုကိုစင့်ခေါ်ပြီးလှုပ်တဲ့အတွက်ကြောင့်ဒီမိုကရေစီတွင်ကူးပြောင်းနေတဲ့ခေတ္တနိုင်ငံရဲ့အခြေအနေနဲ့မကိုက်ညီဘူးလို့မူဆယ်မြို့လူငယ်ကောင်းဆောင်စိုက်ရီလုံကပြောပါတယ်ဇန်နဝါရီလလယ်လုံးကလှုပ်ခဲ့တဲ့ငင်းချမ်းညီလာခံကိုထောက်ခံကြိုဆိုပြီးစစ်ရေးမလိုလားတဲ့အကြောင်းစစ်မှန်တဲ့ငင်းချမ်းရေးကိုယ်တော်လူလာကြောင်ဆိုင်းပုတ်တွေတီတီကိုင်ဆောင်ပြီးကြွေးကြော်ခဲ့ကြပါတယ်
ကရင်ပြည်နယ်အတွင်းဖေဖော်ဝါရီလ3ကနေစပြီးလိုင်စင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးနေပြီဖြစ်ပါတယ်။ကရင်ပြည်နယ်မှာလက်နက်ကန်အဖွဲ့အစည်းများတဲ့အတွက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိစောက်တဲ့ကာလမှာငင်းချမ်းရေးပြတ်သွားမှစိုးရိမ်နေလို့လူထုကိုယ်စားလှယ်နန်းစီအွားကပြောပါတယ်။လိုင်စင်မဲ့ယာဉ်တွေဆက်လက်ဖမ်းဆီးရင်ကရင်ပြည်နယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကန်တွေလူထုတွေအကြားမှာယုံကြည်မှုတွေလျော့သွားနိုင်တယ်လို့လည်းသူကဆိုပါတယ်။လိုင်စင်မဲ့ယာဉ်ကိုဖမ်းဆီးရမှာလက်ရှိကရင်ပြည်နယ်ရဲ့လူနေမှုအခြေအနေနဲ့ဒေသအခြေအနေတွေကိုကြည့်ပြီးမှနှစ်ဦးနှစ်ဖက်နစ်နာမှုမရှိအောင်ဆောင်ရွက်သွားဖို့ကရင်ပြည်နယ်လူထုကိုယ်စားလှယ်တွေကနေသက်ဆိုင်ရာဌာနဆိုင်ရာထံတင်ပြတောင်းဆိုသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်လူထုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ကနေတနိုင်းဟူကောင်းဒေသပူတာအိုဆွန်ဘရာဘွန်းစတုံးကံပိုက်တီးပန်ဝါဒေသနဲ့ချီဖွေဒေသတွေမှာရှိတဲ့ဘိန်းခင်းတွေကိုတိုက်ဖြတ်နေပြီဖြစ်ပါတယ်။ဒီလိုတိုက်ဖြတ်ရေးမှာဘလို့အခက်အခဲတွေရှိနေကြပြီးကချင်ပြည်နယ်အတွင်းမှာဘိန်းသုံးဆွဲမှုအခြေအနေတွေဘလို့ရှိနေတယ်လဲဆိုတာကိုအမီကနေစူးစီးထားပြီးနမ်ဟွန်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
ကချင်ပြည်နယ်ကဒေသအတွင်းဘိန်းခင်းတွေကိုတွားရောက်ဖျက်ဆီးရမှာအခက်အခဲမျိုးတွေနဲ့ကြုံတွေ့နေရတယ်လို့လူထုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ကတာဝန်ရှိသူတဦးဖြစ်သူဦးတန်ကွန်းကပြောပါတယ
်အခက်အခဲကဒီလက်နက်နဲ့တုံ့ပြန်တိုက်ခိုက်တဲ့ဟန်တာလောက်တာကတို့ရဲ့အခက်အခဲမြင့်ဆုံးပေါ့လေတနိုင်းဘက်မှာဆိုရင်တော့ချောင်းမြောင်းပြီးမှဒူမီတနတ်တီနဲ့ပြစ်ခတ်တာတီတော့ရှိတယ်အဖွဲ့ကလူတယောက်သက်ဆုံးရှုံးမှုဖြစ်တဲ့ဒီစတုံးကံပိုက်ဒီဘက်မှာကြတော့လူထုနဲ့ပါပဲသူတို့ဘင်းခင်းပိုင်ရှင်ဒီစုပြီးမှဟန်တာမှုဒီလက်နဲ့နဲ့မိုင်းဒီနဲ့ဖောက်ခွဲပြီးမှတိုက်ခိုက်တာမျိုးတွေရှိ
ကချင်ပြည်နယ်အတွင်းမှာဆိုရင်မွေရစေဝါပြတနာဟာကချင်လူထုတရက်လုံးအတွက်စိုးကျိုးဖြစ်ပွားနေတယ်လို့ဦးတန်ကွန်းကဆက်ပြောပါတယ
်လူတိုင်းလူအိမ်ထောင်တိုင်းမှာလူလို့ဒါမွေရစေဝါသုံးဆွဲတဲ့မိသားစုဝင်ဒီရှိလာတယ်ဆိုတစ်ဖက်မှာစံကြည့်တော့ဒါလူငယ်တွေပေါ့လေကျောင်းသားလူငယ်တွေကအဆပေါ့လေဘုရင်ဆေဝါကိုဒီလိုမျိုးတရားဝင်သုံးဆွဲတဲ့တရားဝင်ရောင်းဝယ်ဖောက်ကားမှုတွေလုပ်နေတယ်ဆိုတာကဒါကတရားမဝင်ဘုရင်ဆေဝါကိုတရားဝင်လို့လုပ်နေတဲ့အနေအထားရောက်သွားတယ
်တနိုင်းဟူကောင်းဒေတာဟာကချင်ပြည်မှာပိတ်ဘိန်းခေါ်အဝတ်ဘိန်းအများဆုံးထွက်ရှိရာဒေတာဖြစ်ပြီးအခု2016ခုနှစ်အတွင်းဘိန်းခင်းဧကပေါင်း 1,500 ကျော်ကိုဖျက်ဆီးနိုင်ခဲ့တယ်လို့တနိုင်းဒေတာရဲ့လူထုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့ခေါင်းဆောင်ဦးနော်တောင်ကအခုလိုပြောပါတယ
်တုံးတော့ဘာကောင်းလဲ900တော့ရှိခဲ့တယ်ဒီနေ့တော့ခေါင်း960တော့ပြည်နေတယ်
လူထုအခြေပြုအဖွဲ့တွေအနေနဲ့ဘိန်းခင်းတွေကိုတွားရောက်ဖျက်ဆီးရမှာရိတ်ခါနဲ့လမ်းခရီးကြမ်းတမ်းမှုတွေအပြင်လုံခြုံရေးအခြေအနေအမျိုးမျိုးတွေကြောင့်ဖျက်ဆီးရေးအပိုင်းမှာနှောက်နှေးမှုတွေကြုံနေရပေမဲ့တတ်မှတ်ထားတဲ့ဘိန်းဆိုင်ပြိုးခွေတွေကိုရအောင်ဖျက်သွားမယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ကချင်ပြည်နယ်ဟာမြန်မာနိုင်ငံမှာရှမ်းပြည်နယ်ပြည်ရင်ဘိန်းဆိုင်ပြိုးမှုဒုတိယအများဆုံးနေရာဖြစ်တယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ပြန်တဲ့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့အရာဇဝတ်မှုတိုက်ဖြတ်ရေးဌာန UNODC အစီရင်ခံစာမှာဖော်ပြထားပါတယ်
ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်အတွင်းမှာရခိုင်တပ်မတော် AA တပ်ဖွဲ့ကနေခြေကုပ်ယူပြီးလှုပ်ရှားနေမှုအပေါ်ချင်းအရက်ဖက်လူမှုအဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ကြပါတယ်။ဘာကြောင့်အခုလိုကန့်ကွက်ရတာလဲဆိုတော့ကိုစလိုင်းကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ပြထားပါတယ်ရှင်
။ချင်းပြည်နယ်ပလောဝမြို့နယ်ပီချောင်းနယ်လေးမြို့ဒေသကိုခြေကုပ်ယူစခန်းချထားတဲ့ရခိုင်တပ်မတော် AA ရဲ့လှုပ်ရှားမှုတွေဟာဒေသခံချင်းပြည်သူတွေဒုက္ခရောက်စေတာကြောင့်အခုလိုကန့်ကွက်ရတယ်လို့အရက်ဖက်လူပွဲစည်းတရားကျော်နဲ့စူပေါင်းဖွဲ့စည်းထားတဲ့ချင်းအရက်ဖက်လူမှုဖွဲ့စည်းကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူကိုစကုတ်ထံကပြောပါတယ
်လုံးဖာရှိနေတဲ့ယောင်ငါယောင်တော့ကမိမိဒေသမှာမနေရတော့ပဲနဲ့ဒုက္ခတွေစခန်းမှာပဲနေတယ်အဲ့လိုမျိုးဒုက္ခတွေ့နေတဲ့ဟာအချင်းကြလာတဲ့အတွေ့အကြုံဒီဒီစားဟာချင်းပြည်သူလူထုတွေအတော်တော်ဒုက္ခရောက်နေတဲ့အရာဖြစ်တဲ့ဒီကောင်ဒီအေအေရကြီးကြီးနဲ့မလို့ရှာဖို့နိုင်တော့သူတို့ဒေသမှာပဲအေအေစစ်နေလေအကောင်ဆုံးဖြစ်တယ်
ရခိုင်တပ်မတော်တပ်ဖွဲ့တွေဟာဒေသခံချင်းပြည်သူတွေကိုဖမ်းဆီးထားတာတွေရှိနေတာကြောင့်ပြည်သူတွေကြောက်လန့်နေကြပြီးတောင်ယာလည်းမတော်ရဲကြဘူးလို့ပလောက်ဝရေးကိုစောက်ကြည့်နေတဲ့ခူမီလူငယ်ကောင်းဆောင်ကိုပီတာလွယ်လူကပြောပါတယ
်ဒီအေအေရှိထားတဲ့ချိန်မှာတော်လေးဒုက္ခရောက်တာကကျတော့သူတို့ကဒေသခံတွေကိုဖမ်းဆီးတာတွေပါလို့ရှိလို့ခေါ်သွားတယ်ပေါ့နော်လမ်းပြဖြစ်ခေါ်တာတို့အဲ့လိုမျိုးရှိတော့လူတွေကပို့ပြီးတော့ကြောက်တာပေါ့နော်နောက်တစ်ခုကစိုက်ပွဲတွေဖြစ်တယ်ရွာသေးဆိုနေသူတို့ကဖြစ်တာပဲဆိုတော့ဟိုရွာထဲမှာလူတွေနေကြတာဆိုတော့ကြောက်တယ်ပေါ့နော်နောက်ပိုင်းလူတွေကတောင်းတာလည်းမသွားရတော့ဘူ
းရခိုင်တပ်မတော်အနေနဲ့ကတော့ဒေသခံချင်းပြည်သူတွေပေါ်မှာပေါ်တာဆွဲတာမျိုးနိုင်သက်စီနင်းပြုလုပ်တာမျိုးမရှိဘူးလို့ဒုတိယစစ်ဦးစီးချုပ်ဘုံမူကြီးတောက်တာညူထုံးအောင်ကပြောပါတယ်ချင်းမြင့်နဲ့တောင်ပိုင်းအစွန်ဆုံးမြို့ဖြစ်တဲ့ပလောက်ဝဒေသမှာခြေကုပ်ယူထားတဲ့ရခိုင်တပ်မတော်ဟာမြန်မာတပ်မတော်နဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားလေ့ရှိပြီးပြင်ဆိုကြေးရွာနဲ့အနီးပတ်ဝန်းကျင်ရွာကဒေသခံပြည်သူ300ကျော်ဟာအခုချိန်ထိသူတို့ကြေးရွာကိုမပြန်ရဲကြပဲယာယီဒုက္ခသည်စခန်းမှာစစ်ဘေးသိမ်းရှောင်နေရဆဲဖြစ်ပါတယ်ချင်းမျိုးရာဒီမိုကရက်တစ်ပါတီ CNDP ကလည်းရခိုင်တပ်မတော်ကိုလိမ့်မှုပြီးစာရဆောင်ပေးပို့ခဲ့တယ်လို့ပါတီသွေးရမှုစလိုင်းကျဲဦးဝစ်ထောင်ကပြောပါတယ်
ဒီ data မှာဖြစ်ပေါ်တဲ့ပဋိပက္ခတွေကြောင့်ကျွန်တော်ချင်းပြည်သူတို့နဲ့ရခိုင်ပြည်သူတို့ကြားမှာဖြစ်ဖြစ်ပေါ်တဲ့ချင်းနဲ့ကိုင်းနဲ့ရခိုင်နဲ့ကိုင်းကြားမှာလည်းပဲဒါနားရင်ဟုတ်တယ်ကြောဒီအမင်းသဘောထားတွေလွှဲမှာပြီးတော့မှမဖြစ်တဲ့ data မှာဖြစ်ဖို့ပေါ့ကြောင်းကြားတဲ့သဘောဖြစ်ပါတယ
်ချင်းမျိုးရတအုပ်အနေနဲ့ဘလက်ဝရေးကိုရခိုင်ခေါင်းဆောင်တင်တဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်
ဥဆက်ပြီးတဲ့အချင်းချုပ်ကိုနားဆင်ကြရမှာပါရှင
်2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရထားပြီးထောင်တန်းတစ်နှစ်ချမှတ်ခံထားရတဲ့ရခိုင်အမျိုးသားပါတီကပြည်내လွှတ်တော်ကိုယ်စားလှယ်ဦးလအောင်ညွန့်ကိုကြောက်ဖြူထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ပါတယ
်တော်ရရှင်တွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
နဇက်ခြေဆိုင်တိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်ပေးထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ရှင်
ဤလူလူတော်နဲ့မြူသားလူတော်တို့အတွက်မြူသားဒီမိုကရေစီဖွဲ့ချုပ်ကရွေးချယ်ပေးလိုက်တဲ့ဥက္ကဋ္ဌတွေဒူဥက္ကဋ္ဌတွေကိုလွှတ်တော်အသီးသီးမှအတည်ပြုလိုက်ကြပြီးပါပြီအခုလွှတ်တော်တက်တန်းကိုဦးဆောင်သွားမယ့်ဥက္ကဋ္ဌတွေနဲ့ဒူဥက္ကဋ္ဌတွေရဲ့စွမ်းဆောင်ရည်အလားအလာပေါ့ကျွန်တော်တို့သောတာရှင်တွေရဲ့ယုံကြည်ကိုးစားမှုဘယ်လိုများရှိပါသလဲလွှတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးပိုင်းနဲ့အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဦးဆောင်သွားနိုင်မယ်လို့ယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်ရရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကနေတောက်ကြနေ့မနေ့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါရှင်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ပြည်နယ်ငံအတွင်းမှာပြည်နယ်ငံသားတွေအပါအဝင်ဥရောပတိုက်သားတချို့ပါသူတို့ပေါ်တင်ထားတဲ့ပြစ်မှုဆိုင်ရာဆွဲချက်တွေအတွက်နိုင်ငံပိုင်သတင်းမီဒီယာတွေမှာအာရမဖြောင်းချက်ပြီးထွက်ဆိုခိုင်းတဲ့ပုံစံတွေ American ပြည်ထောင်စုကတွေ့နေရပါတယ်။ဆွဲချက်မတင်ခင်ဖြောင်းချက်ပြီးခိုင်းခံရတာတွေလည်းမကြာခဏတွေ့နေရပါတယ်။အဲဒီလိုဆွဲချက်တင်ခံရသူတချို့ဟာဆိုရင်လည်းအချိန်မီ၈နှစ်၅ခွင့်မရတာ တဆန်ရနိုင်ငံအသီးသီးကတန်ယုံနေရဲ့အခုအညီတွေအချိန်မီမရကြသလိုတချို့ကိစ္စတွေမှာဆိုရင်လဲနိုင်ငံသားတွေကိုသူတို့ရဲ့စန္ဒနဲ့ဆန့်ကျင်ပြီးတရုတ်ပြည်မကြီးကိုခေါ်ယူသွားတဲ့တာရကတွေရှိခဲ့ပါတယ်။ဟောင်ကောင်အခြေစိုက် Mighty Current Media နဲ့ Causeway Bay Books စာအုပ်တိုက်ကထုတ်လုပ်သူဂွေမင်ဟားရဲ့ကြိုတင်ဖြောင်းချက်ပေးထားတာကိုရိုက်ကူးထားတဲ့ဗီဒီယိုကိုတရုတ်အစိုးရပိုင်း CCTV ရုပ်မြင်သံကြားအစီအစဉ်မှာမကြာသေးခင်ကပြသခဲ့ပါတယ်။ကွေမင်ဟိုင်းဟာဆွီဒင်နိုင်ငံသားဖြစ်ပြီးထိုင်းနိုင်ငံမှာပျောက်ဆုံးသွားပြီးတဲ့နောက် CCTV ရုပ်သံမှာရုပ်တရက်ပြန်ပေါ်လာတာဖြစ်ပါတယ်။ကွေမင်ဟိုင်းကိုအဲ့ဒီလို CCTV ရုပ်သံမှာပြသပြီး၃ရက်အကြာမှာပဲတရုတ်နိုင်ငံအခြေစိုက်လူ့အခွင့်အရေးအဖွဲ့အစည်းတစ်ခုကနောက်ထပ်ဆွီဒင်နိုင်ငံသားတူဦးဖြစ်တဲ့ပီတာဒါလင်ဟာလည်းသူ့အနေနဲ့တရုတ်နိုင်ငံသားတွေစိတ်မချမ်းသာစရာလှုပ်ခဲမိတဲ့အတွက်တောင်းပန်ထားတဲ့ဖြောင်းချက်ကို CCTV ရုပ်သံမှာပြသခဲ့ပါတယ်။မစ္စတာဒါလင်ဟာChinese Agent Action Walking Group လို့ခေါ်တဲ့လူခွင့်ရေးရှင်းနေတွေနဲ့တခြားတက်ကြွလှူရှားသူတွေကိုတင်နန်းပို့ချပေးတဲ့အဖွဲ့ကိုစတင်တည်ထောင်ခဲ့သူဖြစ်ပါတယ်။အဲ့ဒီအဖွဲ့ဟာလူထုကအစိုးရကိုစန့်ကျင်တဲ့လှူရှားမှုတွေဖြစ်ပေါ်စေအောင်သွေးထိုးလုံဆော်ပေးနေတဲ့အဖွဲ့ဖြစ်တယ်လို့ဒီအစိုးရပိုင်းစင်ဟွာသတင်းမှာဆွဆွဲရေးသားခဲ့ပါတယ်။တရားဝင်တာဝန်မရှိတဲ့အဲ့ဒီလိုအာဓမ္မဖြောင်းချက်ပေးခိုင်းမှုတွေလှုပ်ဆောင်ခဲ့တဲ့အပေါ်သူတို့အဖွဲ့အနေနဲ့အမျက်ဒေါသထွက်မိကြောင်းနေစီမချသတင်းတောင်များအဖွဲ့ရဲ့အာရှပစိဖစ်ရေးရာပြောရေးဆိုခွင့်ရှိသူဘန်ဂျာမင်အစ်စမေးကပြောပါတယ် CCTV ရုပ်သံဌာနနဲ့ဆင်ဟွာသတင်းဌာနတို့ဟာအများပြည်သူအတွက်အကျိုးဖြစ်ထွန်းစေတဲ့သတင်းလွတ်လပ်ခွင့်ကိုချင်းချောက်နေတဲ့ဌာနတွေဖြစ်တယ်လို့သူကပြောပါတယ်နေစီမချသတင်းတောင်များအဖွဲ့ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအညွှန်းဂိမ်းမှာနိုင်ငံပေါင်း180ကိုဖော်ပြထားတာမှာတရုတ်နိုင်ငံဟာအဆင့်186မှာရှိတယ်လို့ဆိုပါတယ်တရုတ်နိုင်ငံကဝါရင်သတင်းစာဆရာမကောက်ယူဟာလဲတရုတ်အနာပိုင်တွေကသားဖြစ်သူအပေါ်ချိန်ချောက်မှုတွေပြုခဲ့တဲ့အတွက်သူမအနေနဲ့နိုင်ငံတော်လေးဝက်ချက်တွေပြည်ပကိုဖြန့်ဝေခဲ့တယ်ဆိုပြီးသူမကိုထောင်မချခင်မှာ CCTV ရုပ်သံကားတစ်စင်းဖြောင်းချက်ပေးခဲ့ရတယ်လို့ပြောပါတယ်သူမကို2015ခုနှစ်မှာထောင်ဒဏ်9နှစ်ချမှတ်အပြစ်ပေးလိုက်ပေမဲ့နောက်ပိုင်းမှာအယူခံဝင်ခဲ့တာကြောင့်9နှစ်အထိပြစ်ဒဏ်ကိုလျှော့ချပေးခဲ့ပါတယ်သူမရဲ့ကြမ်းမာရေးအခြေအနေကြောင့်နောက်ပိုင်းမှာကြာတဲ့အပြစ်တွေကိုထောင်အပြင်ကနေပဲကြာခံနေရပါတယ်အလားတူရုံမြင့်တန်ကြားရှိမှာအာဓမဖြောင်းချက်ပေးခိုင်းခံရသူတွေတဲ့ရှောင်းနန်ဖူချန်ယူဇုံနဲ့ချားရွှေတို့လည်းပါဝင်ပါတယ်အဲ့ဒီလိုလှုပ်ဆောင်မှုတွေဟာတရုတ်နိုင်ငံဟာလူမှုအတိုင်းအဝန်းအတွင်းတရားဥပဒေစိုးမိုးမှုရှိစေရမယ်ဆိုတဲ့ပြောဆိုမှုကိုမိမောင်းထုတ်ပြနေသလိုဖြစ်တဲ့အပြင်လူ့အခွင့်အရေးကိုလေးစားလိုက်နာပါမယ်ဆိုတဲ့တရုတ်နိုင်ငံရဲ့ပြောဆိုမှုတွေနဲ့ဆန့်ကျင်ဘက်ဖြစ်နေပြီးပုံမပွင်လင်းမြင်သာမှုရှိပြီးထိရောက်တဲ့တရားရေးစနစ်တည်ဆောက်နိုင်ရေးအတွက်အဟံအတားဖြစ်စေတယ်လို့အမေရိကန်နိုင်ငံသားရေးဌာနလက်ထောက်ပြောခွင့်ရမက်ဒိုနာကပြောကြားလိုက်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြအောင်သိစေအပ်ပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချင်းပြီးတော့ဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင်။
EMR တိုင်းလက်ပတာမျိုးမှာချက်တပရင်းနေည၈နာရီလောက်ကစပြီးကန်နာ၅ရက်ကွယ်အလဲလောက်မှာမီးလောင်မှုစတင်ဖြစ်ပွားခဲ့ပါတယ်။လူနေရက်ကွယ်ဖြစ်တဲ့မြို့ရဲ့စီးပွားရေးအခြေချာကြတဲ့နေရာမှာမီးလောင်ကျွမ်းလာဖြစ်တဲ့မြို့ကန်တူကပြောပါတယ်။မီးက၅ရက်ကွယ်နဲ့တချို့နေရာတွေနဲ့၄ရက်ကွယ်တစ်ခုလုံးလောင်ကျွမ်းခဲ့ပြီးည၁နာရီ၁၀မိနစ်လောက်မှာငြိမ်းသွားခဲ့ပါတယ်။ American နိုင်ငံခြားရေးဝန်ကြီး John Kerry ကစီးရက်ဒုက္ခသည်တွေအတွက် American ကူညီထောက်ပံ့ရင်နောက်ထပ်ဒေါ်လာ100,000တော့အသစ်ချထားပေးမယ်လို့နိုင်ငံတကာအလှရှင်များအစည်းအဝေးမှာကတိပေးလိုက်ပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာကူညီတွေပေးပို့နိုင်မှုအတွက်သဘုံတွေထိန်းချုပ်ထားတဲ့ဒေတာတွေမှာတိုက်ခိုက်မှုတွေရပ်ဆိုင်းကြဖို့လဲစီးရက်အစိုးရနဲ့ရုရှားတို့ကိုတောင်းဆိုလိုက်ပါတယ်။ကိုဝန်ဆောင်မိခင်တူမှာ Zika virus ပိုးတွေ့ရကြောင်း Spain ကျန်းမာရေးဝန်ကြီးဌာနကချက်သပရီးနေမှာတီးပြုတ်လိုက်ပါပြီ။ဒါဟာဥရောပမှာပထမဆုံး Zika ရောဂါဖြစ်ပွားသူဖြစ်ပါတယ်။ WikiLeaks website တီထောင်သူ Julian Assange London မြို့က Ecuador တိုင်းရင်းထဲမှာမတရားသဖြင့်အထိမ့်သိမ်းခံရတာတွေ့ရတယ်လို့ကုလသမဂ္ဂခုံရုံးတစ်ခုကပြောပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနက်စီစဉ်ထုတ်လုပ်ရမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zeenap Abdurrahman ဖြစ်ပါတယ်ကျမရောနန္ဒာချမ်းပါရှင် VOA American တာမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.